Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2016ခုနှစ်မေလ14ရက်စနေနေ့ညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းလမီတာ190လိုင်းဒိုမီတာ24 25 30နှစ်တို့ကနေဓာတ်ရိုက်ဖမ်းယူလာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညပိုင်းသတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်။ Hezbollah အဖွဲ့ရဲ့ထိပ်တန်းတပ်မကြီးတို့တေဆုံးရတာဟာ Islam အစွန်းရောက်တည်ရဲ့လက်ချက်ဖြစ်တယ်လို့ Hezbollah အဖွဲ့ကပြောလိုက်ပါတယ်။American စစ်တပ်ကပထမဆုံးအကြိမ်ဖြစ်တဲ့အမျိုးသမီးတို့ကိုတိုက်ခိုက်ရေးတပ်မှုတို့အဖြစ်ခန့်လိုက်ပါတယ်။ FIFA ကလည်း Senegal နိုင်ငံသူတို့ကိုအတွင်းမှုကြုတ်အဖြစ်ခန့်လိုက်ပါတယ်။ဒီလိုထိပ်တန်းရောက်တဲ့သတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
အခုညပိုင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ LeBron တောင်ကျင်းနီစီမံခန့်အရေးကော်မရှင်စီရင်ခံစားပါအချက်တွေတိုင်းလိုက်နာခြင်းမရှိလို့ကန့်ကွက်စန္ဒပြသူတွေရန်ကုန်မြို့တော်ရှိမှာစန္ဒပြခဲ့ကြပါတယ်
။မလူနာတပ်ပိပခါတွေအတက်ဖက်ဖြည့်ရှင်းမှုတွေအဲ့လိုမျိုးတွေဖြစ်ပေါ်မလာဘူးအတွက်ဒီဆုံးကအစီရင်ခံစားနဲ့အမီတောင်ရပေးဖို့ဆုံးကအစီရင်ခံစားအတိုင်းလိုက်နာပါဆိုတဲ့အချက်တွေကိုပြပြပြီးတော့သက်ဆိုင်ရာ
စန္ဒဖော်ထုတ်ကြတဲ့ရည်ရွယ်ချက်ကိုနိုင်ငံရေးအကျဉ်းသားဟောင်းကိုဝေလူပြပြချက်နဲ့အတူပြေဆုံးနားဆင်ရမှာပါ။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဒီကနေ့မြန်မာငြိမ်းချမ်းရေးပြည်လဲထူထောင်ရေးလုပ်ငန်းဗဟိုဌာနကိုသွားရောက်စစ်ဆေးခဲ့တာနဲ့အတူစနေနေ့ညဦးပိုင်းတိုင်းမှာနားဆင်ရမယ့်မြန်မာတခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးအောင်ပါပါ။အစီအစဉ်နောက်ပိုင်းမှာတော့စနေနေ့ညတိုင်းနားဆင်နေကြဆွေးနွေးနေကြတိုက်ရိုက်လေလိုက်အစီအစဉ်ရှိပါတယ်။ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုရဲခေါင်တို့ကကြေညာပေးပါမယ်ရှင
်။ Hezbollah ဖွဲ့ရထိပ်တန်းတပ်မကြီးတူ Damascus မြို့လေစိနာမှာတည်ဆုံသွားတာဟာ Islamic ဆွန်းရောက်တည်ရဲ့လက်ချက်ဖြစ်တယ်လို့ Lebanon စစ်သွေးကြွ Hezbollah ဖွဲ့ကပြောလိုက်ပါတယ်။ Hezbollah တပ်မှု Mustafa Badrin တည်ဆုံရတဲ့ပောက်ကွဲမှုဟာအဲ့ဒီဒေသတွင်းမှာရှိတဲ့ Tag Fury Sunni အဆွန်းရောက်တည်အဖွဲ့ရဲ့လက်ချက်လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဖြစ်တယ်လို့သူတို့စုံစမ်းစစ်ဆေးမှုတွေကဖော်ပြနေတယ်ဆိုပြီးတော့ Hezbollah အဖွဲ့ကစနေနေ့မှာပြောပါတယ်။တောက်ကြနေကဘေရွမြို့တောင်ပိုင်းမှာကျင်းပခဲ့တဲ့နာရီအခမ်းအနားမှာ Hezbollah တိုက်ခိုက်ရေးသမားတွေက Badreddin ရဲ့ရုပ်လောင်းကိုထည့်ထားတဲ့အခောင်းကိုထမ်းပြီးတော့လမ်းလျှောက်တည်ဆောင်သွားခဲ့ကြပါတယ်။ Badreddin ဟာ Hezbollah ခေါင်းဆောင် Sayed Hassan Nasrallah ရဲ့ထိပ်တန်းအကြံပေးတူလည်းဖြစ်ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံမှာ IS သွေးကြွတွေထိန်းချုပ်ထားတဲ့နယ်မြေတွေကိုပြည်ပကတိုက်ခိုက်ရေးသမားတွေဝင်ထွက်သွားလာလို့ရနေသေးတဲ့ဆီးရီးယားနယ်စပ်တနေရာကိုလုံးဝပိတ်ပစ်နိုင်မှုဟာအမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေရဲ့ထိတ်တန့်ဦးစားပေးတာဝန်ဖြစ်တယ်လို့အမေရိကန်ကာကွယ်ဝန်ကြီးကပြောလိုက်ပါတယ်တော့ကြနေကပင်တဂွန်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအီရတ်နဲ့ဆီးရီးယားမှာ IS တွေကိုတိုက်ခိုက်နေတဲ့စစ်စင်ရေးရဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးဝါရန်ကအမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေဟာ IS သွေးကြွတွေကိုအထိနာစေတယ်လို့ပြောလိုက်ပြီးတဲ့နောက်ပင်တဂွန်စစ်ဌာနချုပ်ရဲ့အကြီးအကဲ Ash Carter ကအခုလိုပြောလိုက်တာပါအဲ့ဒီသတင်းစာရှင်းလင်းပွဲမှာဗိုလ်မှူးကြီးဝါရန်က IS သွေးကြွတွေဟာဒေသခံတွေစီကအခွန်ကောက်တယ်လို့ညွှန်ညွှန်ပြီးချင်းချောက်ငွေညစ်လို့ရတဲ့ငွေနဲ့အဓိကရပ်တည်နေကြတာဖြစ်တဲ့အကြောင်းအမေရိကန်နဲ့မိဖက်တပ်ဖွဲ့ဟာသူတို့တိမ့်ပိုက်ထားတဲ့နယ်မြေတွေကိုတစ်ခုပြီးတစ်ခုလွတ်မြောက်အောင်လုပ်နိုင်ခဲ့တဲ့အတွက်သူတို့ရဲ့ဝင်ငွေတွေရော့ကျနေတယ်လို့ပြောသွားပါတယ်။ဒါအပြင်သူတို့စီကိုတွားရပူပေါင်းနဲ့ပြည်ပကတိုက်ခိုက်ရေးသမားအရေးအတွက်ဟာလည်းကြော်နေလာတာတွေ့ရတယ်လို့ဗိုလ်မှူးကြီးဝါရန်ကဘက်ဂရမ်မျိုးကနေရုပ်တံဆက်သွယ်ရေးလိုင်းမော်ကတဆင့်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ ISD ဟာအီရတ်မှာနယ်မြေတွေတစစဆုံးရှုံးနေပေမဲ့အစွန်ရောက်စစ်သွေးကြွတွေဟာတူရကီနယ်စပ်အနီးဆီးရီးယားအနောက်မြောက်ပိုင်းကမြို့ငယ်လေးနှမျိုးကိုတော့ထိန်းချုပ်ထားစေပဲလို့ဗိုလ်မှူးကြီးဝါရန်ကပြောပါတယ်
။ American စစ်တပ်ကပထမဆုံးအကြိမ်ဖြစ်တဲ့အမျိုးသမီးတဦးကိုတိုက်ခိုက်ရေးတပ်မှုတဦးဖြစ်ခန့်လိုက်ပါတယ်။လေတပ်ဗိုလ်ချုပ်ကြီး Lori Robinson ဟာ American စစ်တပ်ရဲ့မြောက်ပိုင်းစစ်ဌာနချုပ်တပ်မှုအဖြစ်နဲ့တောက်ကြနေကရာထူးလွှဲပြောင်းလက်ခံယူခဲ့ပါတယ်။သူမအနေနဲ့စစ်တပ်ရဲ့ခေါင်းဆောင်တယောက်ဖြစ်တဲ့အနေနဲ့သူ့ရဲ့အမိမေပြည်သူတွေနိုင်ငံရဲ့အာဏာတွေနဲ့လွတ်လပ်စွာလှုပ်ဆောင်ပိုင်ခွင့်တွေကိုခုခံအကာအကွယ်ပေးဖို့ဆိုတဲ့သူ့ရဲ့အကြီးမားဆုံးတာဝန်ကြီးကိုဘယ်တော့မှမေ့မှာမဟုတ်ဘူးလို့လည်းပြောပါတယ်။ Miss Robinson ဟာ American ပြည်ထောင်စု Alaska ပြည်နယ် Canada Mexico Bahama အပါအဝင်အဲ့ဒီအနီးအနားတစ်ဝိုက်ကပင်လယ်ပြင်ကိုအကာအကွယ်ပေးဖို့အတွက်တာဝန်ယူရမှာဖြစ်ပါတယ်။ခမ်းမြန်းမြန်လောက်ရတဲ့စစ်စင်ရေးအခြေအနေဒီမှာ Miss Robinson ရဲ့ဥဆောင်မှုနဲ့ကိုကဲအုပ်ချုပ်မှုစွမ်းရည်ကို American ကာကွယ်ရေးဝန်ကြီး Ash Carter ကချီးကျူးလိုက်ပြီးတော့သူမဟာပေးအပ်လိုက်တဲ့တာဝန်တိုင်းမှာသူမရဲ့ပြည်သူတွေအတွက်အရင်ဆုံးဦးစားပေးလှုပ်ဆောင်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
အမေရိကန်ဆေးဝါးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ PEPSA ဟာကုမ္ပဏီကထုတ်လုပ်တဲ့ဆေးဝါးတွေကိုဆေးထိုးပြီးတည်ရန်ပေးတဲ့နေရာမှာမသုံးဖို့တားမြစ်လိုက်ပါတယ်။ကုမ္ပဏီကထုတ်လုပ်တဲ့ဆေးတွေကိုဆေးထိုးပြီးကွက်မြတ်တဲ့နေရာမှာမသုံးဖို့တားမြစ်ထားပြီးသားဖြစ်ပေမဲ့ငကိုတားမြစ်ချက်တွေမှာကန့်သက်ချက်အစ်စ်တွေကိုထပ်ပြီးထည့်လိုက်တာလို့တောက်ကြနေက PEPSA ကုမ္ပဏီရဲ့ပြောခွင့်ရပုဂ္ဂိုလ်အမျိုးသမီးကပြောပါတယ်။PEPSA ကုမ္ပဏီဟာတတ်မှတ်ထားတဲ့လက်ကားအယောင်သမားတွေဖြန့်ချီရေးသမားတွေနဲ့တိုက်ရိုက်ဝယ်ယူသူတွေကိုရောင်းချရမှာကုမ္ပဏီကထုတ်တဲ့ဆေးဝါးတွေကိုဆေးထိုးပြီးတည်ရန်ပေးရမှာသုံးဖို့အတွက်အကျဉ်းထောင်တွေစီကိုထက်ဆင့်မရောင်းချရဘူးဆိုတဲ့ကန့်သက်ချက်ကိုထည့်သွင်းလိုက်တာပါပြီးခဲ့တဲ့နှစ်တွေအတွင်းမှာနိုင်ငံတကာဆေးဝါးလုပ်ငန်းပေါင်း20ကျော်ကသူတို့ထုတ်လုပ်တဲ့ဆေးဝါးတွေကိုဆေးထိုးပြီးတည်ရန်ပေးတဲ့နေရာမှာမသုံးဖို့အတွက်တားမြစ်ပိတ်ပင်ခဲ့ကြပါတယ်ခင်ဗျာ
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဖြူရီကနေစနေညပိုင်းနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြောက်ကိုရီးယားကစီးရီးတင်နန်းပေးသူ30ဟာကွန်ဂိုစစ်တပ်နဲ့ရဲရရှိတွေကိုစစ်တင်နန်းတွေအတွင်ပစ္စတိုတနတ်တီထောက်ပံ့ပေးခဲ့တာဟာကုလသမဂ္ဂရဲ့အရေးယူတန်းခန့်မှုတွေကိုချိုးဖောက်ကောင်ချိုးဖောက်နိုင်ပွဲရှိတယ်လို့ကုလသမဂ္ဂအစင်ခန်းစာတရက်မှာဖော်ပြလိုက်ပါတယ်။အဲ့ဒီထုတ်ပေးလိုက်တဲ့ပစ္စတိုတနတ်တီဟာကွန်ဂိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကတဆင့်ကုလသမဂ္ဂရဲ့ကွန်ဂိုနိုင်ငံဆိုင်ရာငြိမ်းချမ်းရေးတပ်ဖွဲ့တွေရဲ့လက်ထဲကိုရောက်လာတယ်လို့ကွန်ဂိုနိုင်ငံပေါ်ပိတ်ဆို့ရေးယူမှုစောင့်ကြည့်ရေးကုလသမဂ္ဂအဖွဲ့တစ်ဖွဲ့ကထုတ်ပြန်လိုက်တာပါကွန်ဂိုတပ်ဖွဲ့ဝင်တွေနဲ့ရဲတွေရဲ့အဆိုအရတော့ကွန်ဂိုသမရရဲ့လုံခြုံရေးတပ်ဖွဲ့တွေကို2014ခုနှစ်ကတင်နန်းပေးစဉ်အတွင်းမြောက်ကိုရီးယားအရာရှိတွေကအဲ့ဒီတနတ်တွေထုတ်ပေးခဲ့တာဖြစ်တယ်လို့ပြောပါတယ်ဒီလောက်ရက်ကကုလသမဂ္ဂရဲ့မြောက်ကိုရီးယားနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုကိုချိုးဖောက်ရာရောက်ကောင်းရောက်နိုင်ပွဲရှိနေပါတယ်ကုလသမဂ္ဂရဲ့တန်ခတ်ပိတ်ဆို့မှုအရမြောက်ကိုရီးယားနိုင်ငံအနေနဲ့လက်နက်တွေရောင်းချတာဒါမှမဟုတ်စစ်တပ်နဲ့ပို့ချတာတွေမလုပ်ရဘူးလို့တားမြစ်ထားတာဖြစ်ပါတယ်အဲ့ဒီပစ္စတိုတနတ်တွေကတချို့ကိုမြို့တော်ကင်ရှာဆာကလမ်းတွေပေါ်မှာတွေ့မြင်နေရပြီးအဲ့ဒါနဲ့မျိုးစားတူပစ္စတိုတနတ်တွေကိုလည်းမောင်းခိုဈေးကွက်တွေမှာဝယ်ယူလို့ရတယ်လို့အဲ့ဒီကုလသမဂ္ဂအဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ
တူရကီနဲ့ဆော်ဒီအာရေဗျာနိုင်ငံတွေမှာနှိပ်စက်ညှဉ်းပန်းမှုတွေဆက်ဖြစ်နေတဲ့အတွက်နှိပ်စက်ညှဉ်းပန်းမှုတိုက်ဖြတ်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေကိုအကောင့်တဲဖော်တဲ့အပိုင်းကိုစောင့်ကြည့်တဲ့ကုလသမဂ္ဂကော်မတီကနေပြစ်ဒဏ်ရှုံချလိုက်ပါတယ်တူရကီနိုင်ငံမှာနှိပ်စက်ညှဉ်းပန်းမှုတွေကြေကြေပြန့်ပြန့်လုပ်နေတာဒါမှမဟုတ်စနစ်တကျလှုပ်ဆောင်နေတာတော့မတွေ့ရဘူးလို့နှိပ်စက်ညှဉ်းပန်းမှုစံညီဆိုင်ရာကုလသမဂ္ဂကော်မတီကပြောပါရယ်ဒါပေမဲ့နှိမ့်ဆက်ညှဉ်းပန်းမှုအတွက်ပြစ်ဒဏ်ကင်းလွတ်ခွင့်ရနေတာလူမဆန်အောင်ဆိုးဝါးတဲ့အခြေအနေမှာဖမ်းဆီးထိန်းသိမ်းထားတာနဲ့ဥပဒေမဲ့တပ်ဖြတ်စီရင်ခဲ့တယ်ဆိုတဲ့ဆဆွဲချက်တွေရှိနေတာကြောင့်စိုးရိမ်ရတဲ့အခြေအနေတော့ရှိနေသေးတယ်လို့လွတ်လွတ်တဲ့ကျွမ်းကျင်သူ10ဦးပါဝင်တဲ့အဲ့ဒီကော်မတီကပြောလိုက်ပါရယ်ဒါအပြင်ဆော်ဒီအာရေဗျနိုင်ငံမှာတေဒဏ်စီရင်တဲ့အရေးအတွက်မြင့်တက်လာတာကိုလည်းစိုးရိမ်ကြောင်ထောက်ပြပြီးတေဒဏ်ပေးနေတာကိုရပ်တန့်မှုအတွက်ကော်မတီကတိုက်တွန်းထားပါရယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကဝေးလံခေါင်တည်တဲ့ရက်တစ်ခုမှာသတင်းသုံးနေတဲ့ဗုဒ္ဓဘာသာဖုန်ကြီးတစ်ပါးအသက်ခံရတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောလိုက်ပါတယ်။တတော်85နှစ်ရှိပြီဖြစ်တဲ့မောင်ရွှေဦးချက်ရဲ့ခန္ဓာကိုယ်ရုပ်လောင်းကိုမြို့တော်ဓာခာရဲ့အရှိတောင်ပံမိုင်းနေရာကျော်မှာတီးတန့်တည်ရှိနေတဲ့ဖုန်ကြီးကျောင်းမှာစနေနေ့ကတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီဥပဇင်းဟာတပါးတဲ့သတင်းသုံးနေတာဖြစ်ပြီးတော့သူ့ကိုဘာကြောင့်တတ်တယ်ဆိုတာတော့မသိရသေးဘူးလို့ရဲကပြောပါတယ်။အခုလိုတတ်ခံရတဲ့သတင်းတွေထွက်လာပြီးတဲ့နောက်ဒေသခံတွေကြားစိုးရိမ်ထိတ်လန့်မှုတွေဖြစ်ပေါ်နေတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းလီစတာသတင်းစာကပြောပါတယ်။ဖုန်ကြီးနဲ့တားတော်ဆက်သူပြောတာကတော့သူ့ရဲ့ဖခင်မှာဒေသတည်းမှာဘသူနဲ့မှရန်ညွှန်းရန်စားမရှိဘူးလို့ဒေလီစတာသတင်းစာကိုပြောပါတယ်။ဒါပေမဲ့ဦးချက်ရဲ့အသက်အန္တရာယ်ကိုရံပြုမယ်လို့ချိန်ချောက်ထားတဲ့စာရီရကြောင်းဒါပေမဲ့ဘသူကမှဒါကိုအရေးတယူလေးလေးနက်နက်မရှိခဲ့ဘူးလို့လူခွေရေးရှင်းနေတဦးကပြင်သစ်သတင်းအေဂျင်စီ AFP ကိုပြောပါတယ်။ဦးချက်အခုတည်ဆုံးသွားမှုဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာအလဲလက်ဝါဒီတွေပညာရှင်တွေဘလော့ဂါတွေနိုင်ငံသားတွေနဲ့လူနည်းစုဘာသာဝင်တွေပေါ်တက်ဖြတ်တာတွေထဲမှာနောက်ဆုံးတည်ဆုံးမှုဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာစိုးရိမ်မှုတွေလည်းဖြစ်နေပြီးအစွန်းရောက်အစ္စလာမ်အဖွဲ့တွေရဲ့ချိန်ချောက်မှုတွေခံရပြီလားဆိုပြီးတော့လည်းမေးခွန်းတွေထွက်ပေါ်နေပါတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်ရက်အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဒေသအသီးသီးမှာလူပေါင်း56ဦးထိမိုးကြိုးပစ်ခံရပြီးတိုက်ဆုံးခဲ့တဲ့အတွက်လူတွေကြားမှာထိတ်လန့် ထိတ်လန့်တုန်လှုပ်နေကြတယ်လို့အာဏာပိုင်တွေကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတပတ်လောက်ကြာအောင်အပူပြင်းထန်နေခဲ့ပြီးတဲ့နောက်ကျသာရင်းတွေကခရိုင်14ခုမှာမိုးပြင်းထန်ရွာပြီးလျှက်စီးလက်မိုးကြိုးပစ်တာတွေဖြစ်ခဲ့ပြီးအနည်းဆုံးလူ33ဦးသေဆုံးခဲ့ပါရယ်အဲ့နောက်တောက်ကြနေမှာတော့မိုးကြိုးပစ်တာတွေဇက်တိုက်ထပ်ဖြစ်ခဲ့ပြီးအနည်းဆုံး23ဦးထပ်ပြီးသေဆုံးခဲ့တာပါမိုးကြိုးပစ်တာကြောင့်လူအများပြားလည်းထိခိုက်ဒဏ်ရာရခဲ့ပါရယ်နိုင်ငံအနှံ့ကသေဆုံးဒဏ်ရာရခဲ့တဲ့သူအများစုဟာလေယာဉ်လုပ်ငန်းခွင်ထဲမှာဒါမှမဟုတ်ဟင်းလင်းမြင်ထဲမှာရှိနေတော့မိုးကြိုးပစ်ခံခဲ့ရတာလို့ရဲတွေကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာသီမတိုင်ခင်များသောအဖြစ်မတ်လနဲ့မေလကြားမှာမိုးကြိုးပစ်တာတွေဖြစ်ပေါ်လေးရှိပြီးကျေးလက်ဒေသတွေမှာမိုးကြိုးပစ်ခံလို့လူသေဆုံးတာတွေအများဆုံးဖြစ်လေရှိပါတယ်။မနစ်ကမိုးကြိုးပစ်ခံလို့သေဆုံးသူ52ဦးထိရှိခဲ့ပြီးမြဲအခုနှစ်မှာတော့လွန်ခဲ့တဲ့2ရက်အတွင်းသေဆုံးသူ56ယောက်အပါအဝင်ပြီးခဲ့တဲ့မတ်လကလေးကမိုးကြိုးပစ်ခံလို့သေဆုံးသူ90ဦးထိရှိသွားပြီဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကရဲလေ့ကျင့်အကြောင်းတစ်ခုနားမှာအထေခံကားဘုံခွဲတိုက်ခိုက်မှုကြောင့်ရဲရရှိ3ယောက်သေဆုံးသွားခဲ့ပါတယ်။ဟယ်မန်ပြည်နယ်မှာစနေနေ့ကဖြစ်ခဲ့တဲ့အဲဒီတိုက်ခိုက်မှုအတွင်းကလေးငယ်တစ်ယောက်ထက်မနည်းအပါအဝင်လူ12ယောက်လည်းဒဏ်ရာရသွားပါတယ်။တာလီဘန်အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောလိုက်ပါတယ်။FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကသူ့ရဲ့အတွင်းမှုချုပ်နေရာအတွက်အမျိုးသမီးတူကိုပထမဆုံးအကြိမ်ဖြစ်နေခန့်လိုက်ပါတယ်။စီနီဂေါနိုင်ငံသူဖတ်မာဆမ်ဘော့ဂျူဆမူရောကိုမီလာ73ရက်နေ့ကအတွင်းမှုချုပ်ဖြစ်နေခန့်လိုက်တာဖြစ်ပြီးတော့ဒါဟာဥရောပတိုက်သားမဟုတ်သူတွေကပထမဆုံးအတွင်းမှုချုပ်ဖြစ်လာသူလည်းဖြစ်ပါတယ်။ FIFA တွင်အဂတိလိုက်စားမှုလက်ပေးလက်ယူတာတွေနဲ့ငွေကြေးမမှန်မကန်သုံးစွဲမှုတွေအကြီးအကျယ်ဖြစ်ပေါ်ခဲ့ပြီးတဲ့နောက်အခုလိုဆမူရောကိုခန့်လိုက်တဲ့အတွက်သူရဲ့လုပ်ငန်းနဲ့ပတ်သက်တဲ့ဥဆောင်မှုတွေတိစောက်မှုတွေမှာကောင်းမွန်တဲ့ဂုဏ်သတင်းတွေက FIFA ကိုအများယုံကြည်လက်ခံနိုင်မှုတွေရအောင်ပြန်လုပ်ပေးနိုင်လိမ့်မယ်လို့ FIFA ဥက္ကဋ္ဌ Gianni Infantino ကမျှော်လင့်နေပါတယ်FIFA ရဲ့အတွင်းမှုချုပ်ဟောင်း Jerome Vaca ကိုတော့ဘောလုံးပွဲရုပ်တံလွှင့်ခွင့်ဆိုင်ရာသဘောတူညီချက်တွေကမ္ဘာဖလားဘောလုံးပွဲလက်မှတ်ရောင်းချတဲ့နေရာမှာမမှန်မကန်အလွဲသုံးစားလုပ်တာတွေကြောင့်ယာရုကနေဖြုတ်ချပြီးတော့ဘောလုံးပွဲတွေကနေလည်း12နှစ်ကြာတာမြင့်ပိတ်ပင်လိုက်ပါတယ်လာမယ့်ဘောလုံးရာသီမှာဘိုင်ယန်မြူးနစ်နီးပြဖြစ်လာမယ်ကာလိုအန်ချလော့တီကသူဟာဖာကူဆန်နေရာကိုဆက်ခံဖို့အတွက်ကမ်းလှမ်းခဲ့တာကိုလက်မခံခဲ့ဘူးလို့ပြောလိုက်ပါတယ်2013ခုနှစ်ကမန်ယူနီးပြကြီးဖာကူဆန်ကသူ့ကိုပဲရစ်မှာထမင်းစားဖို့ဖိတ်ပြီးတော့သူ့နေရာမှာဆက်ခံပြီးမန်ယူနီးပြအဖြစ်လှုပ်ဖို့ကမ်းလှမ်းခဲ့ပေမဲ့သူ့အနေနဲ့ရီယယ်မက်ဒရစ်နီးပြလှုပ်ဖို့လက်ခံထားပြီးဖြစ်တာကြောင့်လက်မခံဘဲညှင်းပယ်ခဲ့တယ်လို့အန်ချလော့တီကပြောကြောင်းဥရောပအားကစားသတင်းတွေမှာဖော်ပြခဲ့ကြပါတယ်ခင်ဗျာ Direct from Washington The Voice
of America The VOA 2016ခုနှစ်မေလ14ရက်စနေနေ့ညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုရဲကောင်တို့ကြီးညာပေးခဲ့ကြတာပါအခုစနေညပိုင်းနားဆင်ကြရမယ့်သတင်းဆောင်ပါတွေထုတ်လွှင့်ပေးမယ့်အထက်မှာတော့အရင်ဆုံးလက်ဗရောင်းတောင်အရေးရန်ကုန်မြို့တော်ခမ်းမရှိမှာကန့်ကွက်ဆန္ဒပြခဲ့ကြတာကိုကြည်ကြရအောင်ပါလက်ဗရောင်းတောင်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့စီရင်ခန်းစာအတိုင်းလိုက်နာဆောင်ရွက်ခြင်းမရှိတဲ့ကျင်းနီစီမံကိန်းပေါ်မှာကန့်ကွက်ပြီးတော့ရန်ကုန်မြို့တော်ခမ်းမရှိမှာလက်ဗရောင်းတောင်အရေးတက်ကြွလှုပ်ရှားသူတွေဆန္ဒပြခဲ့ကြပါတယ်။ဒါပေမဲ့ခွင့်ပြုမိန်ပေးထားတဲ့နေရာမှာဆန္ဒပြခဲ့တာမဟုတ်တဲ့အတွက်အာဏာပိုင်တွေကလာရောက်တားဆီးခဲ့တဲ့အကြောင်းကိုလည်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်
။ဒေသခံတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံနေရဆဲဖြစ်တဲ့သခိုင်းတိုင်းရင်းမာပင်ခရိုင်ထဲကလက်ဗရောင်းတောင်ကျင်းနီစီမံကိန်းဟာစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအတိုင်းလိုက်နာကျင့်သုံးဖို့အတွက်တက်ကြွလှုပ်ရှားသူတွေနိုင်ငံရေးအကျဉ်းသားဟောင်းတွေကရန်ကုန်မြို့တော်ခမ်းမရှိမှာစနေနေ့မနက်ပိုင်းကဆန္ဒပြခဲ့ကြပါတယ်။တက်ကြွလှုပ်ရှားသူတဦးဖြစ်တဲ့နိုင်ငံရေးအကျဉ်းသားဟောင်းကိုဝေလူကတော့အခုလိုပြောသွားပါတယ်
။ဒီ၎င်းဒေသမှာရဲမစ်စင်တာကညပိုင်းမှာပဲလှုပ်ရှားမှုတွေတောင်းဆိုမှုတွေရှိနေတာ။အဲတော့အဲလှုပ်ရှားမှုတွေတောင်းဆိုမှုတွေရှိနေတဲ့အချိန်တွေအခုမှမလူနာတဲ့ဓာတ်ပုခါတွေအကြမ်းဖက်ဖြည့်ရှင်းမှုတွေအဲ့လိုမျိုးတွေဖြစ်ပေါ်မလာဘူးအတွက်ဒီဆုံးကောအစီအကံစာနဲ့အညီဆောင်ရပေးဖို့ဆုံးကောအစီအကံစာအတိုင်းလိုက်နာမှာဆိုတဲ့အချက်တွေကိုပြင်ပြပြီးတော့ဆက်ဆိုင်ရာတိုင်းဒေသကြီးအစိုးရအဖွဲ့တွေကိုဆွေးနွေးမိနိုင်မှုတို့စာတင်တယ်ပေါ့အဲဒီစာတင်တဲ့အချိန်ကြီးကအမြန်ဆုံးအကောင့်တွေပေါ်လာဖို့အတွက်ကိုရန်ကုန်မှာရှိနေတဲ့ဒီတက်ကြွလုံချားမဲ့သူတွေနိုင်ငံရေးရန်သူတွေနေတာလည်းပဲဒီအသေါ်လာရှိတယ်စုံစမ်းစစ်ဆေးကော်မရှင်ရဲ့အစီအကံစာနဲ့အညီလက်ကောင်ဒေသခံတွေရဲ့တောင်းဆိုမှုကိုထောက်ခံပါတယ်ဆိုတဲ့အကျဉ်းပြရဲဆန္ဒထုတ်ပြရဲဆန္ဒပြရဲဘယ်လိုပဲတော့ကျွန်တော်တို့အထူးကယူရတဲ့ကတော့နိုင်ငံသားကိုဥပိုင်ဝန်တော်ကလိုက်နာမယ်လို့ကတိကိုပေးပြတာဖြစ်တယ်။ဒေသခံတွေကလည်းစုံကောအစီရင်ခံစာနဲ့အညီဆောင်ရွက်ဖို့ပြောတယ်ဆိုတော့စုံကောအစီရင်ခံစာကိုစက်ဝင်ပြီးအကောင့်တွေပို့နိုင်လို့အတွက်အကျဉ်းတစ်ခုကိုဆောင်ရွက်တာပါမှာ
။ဆန္ဒထုတ်ဖော်ဖို့အတွက်ခွင့်ပြုမိန့်ကိုလေသမားရေးလှုပ်ရှားသူနိုင်ငံရေးအကျဉ်းသားဟောင်းဦးဝင်းချိုကတင်ပြခဲ့ပေမဲ့
ဆန္ဒထုတ်ဖော်ခွင့်ရတဲ့နေရာဟာဘိုးစိမ်မန်ကွင်းပြင်မှာဖြစ်ပါတယ်ဒါပေမဲ့တက်ကြွလှုပ်ရှားသူတွေကတော့လက်ပရောင်းရဲကိုနိုင်ငံတကာနဲ့လူလူတွေပုံမတိရှိစေဖို့အတွက်ရန်ကုန်မြို့လေကောင်ကမြို့တော်ခန့်မှရှိကိုရွေးချယ်ခဲ့ကြပါတယ်အဓိကကတော့ဒီနေရာမှာကွန်ပျူတာမပေးတာဖြစ်တဲ့အတွက်ဒါသူတို့တားမြစ်တယ်ဆိုတဲ့အခြေအနေတစ်ခုလာရောက်ပြီးတော့အကောင့်ထဲပေါ်လာရှိတယ်ဒါပေမ for you at work. So one minute actually need to cool your top of that at work. Through Ubita, you must be calm about it.
မကြာသေးခင်တုန်းကတော့လက်ပရောင်းတောင်ဆလင်းကြီးဒေသကလွှတ်တော်ကိုယ်စားလှယ်တွေတိုင်းဒေသကြီးကလွှတ်တော်ကိုယ်စားလှယ်တွေကဒေသခံတွေနဲ့တွဲဆုံခဲ့ပြီးအခြေအနေတွေကိုမေးမြန်းစုံစမ်းခဲ့တယ်လို့မကြာခင်မှာတော့လွှတ်တော်မှအရေးကြီးအဆိုဖြစ်တင်သွင်းဖို့အတွက်ပြင်ဆင်နေကြောင်းဗီအိုအေကစက်တွေမေးမြန်းစင်မှာပြောဆိုခဲ့ပါတယ်ဒီအတွက်လွှတ်တော်ကိုယ်စားလှယ်အနေနဲ့လည်းလက်ပရောင်းရဲကိုလွှ ဒီကနေ့ကျွန်တော်တို့ရဲ့အစိုးရတည်းရဲ့ရှားမှာအမြင်သိဆောင်မှုတွေမဖြစ်ဘူးတော့ကြောင်းလေးကိုပေါ်ဆောင်နေတဲ့အစိုးရတည်းတည်းနေနေပြည်ဦးမြေအမြန်ဆုံးအကောင့်တွေပေါ်ပြီးတော့ဆောင်ရွက်ပေးထားခဲ့ပါတယ်။ဆန္ဒပြသူတွေဟာလက်ဗရောင်းတောင်ကျင်းနီစီမံကိန်းကနေဖြစ်လာမဲ့စိုးကြိုးတွေလက်ရှိဒေသခံတွေရဲ့နှစ်နာမှုတွေကိုလည်းပေါ်စတာများကင်ဆောင်ပြီးဆန္ဒပြခဲ့ကြတာပါ။ညနေပိုင် ပတ်သက်လို့ဒေသခံတွေရဲ့တောင်းဆိုမှုတွေလှုံ့ဆော်ပေးဖို့အတွက်ရန်ကုန်မြို့တော်ခမ်းမရှိကနေစတင်ပြီးလက်ဗရောင်းတောင်ထိချီတက်လမ်းလျှောက်မှုကိုစတင်ခဲ့ပါတယ်။ကန့်ကွက်ဆန္ဒပြမှုတွေအများအပြားကြုံနေရတဲ့လက်ဗရောင်းတောင်ကျင်းနီစီမံကိန်းဟာဒေသခံတွေကိုတနက်နေ့ပြစ်ခတ်မှုတွေနဲ့လူသတ်မှုတွေဖြစ်တဲ့အထိပြဿနာတွေလည်းဖြစ်ခဲ့ပါတယ်။2012ခုနှစ်တုန်းကတော့စီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နှင်းခဲ့တာကြောင့်တန်ခါအပားတရားခန့်ဟာမိလောင်တံရရရခဲ့တာပါဒီအတွက်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့စွန်လန်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်ဒီအစီရင်ခံစာကိုလိုက်နာမှုမရှိဘူးဆိုပြီးဒေသခံတွေသာမကတက်ကြွလှုပ်ရှားသူတွေကပါဆန္ဒထုတ်ဖော်နေကြတာဖြစ်ပါတယ်ရှင
်မအေးမှာစွန်စန်းတင်ပြခဲ့တာပါရှင်အခုဒေါန်ဆန်းစုကြည်ကမြန်မာငင်းချမ်းရေးပြန်လည်ထူထောင်ရေးလုပ်ငန်းဗဟိုဌာနကိုတွားရောက်ခဲ့တဲ့ဘက်ကိုလည်းကြည်ကြရအောင်ပါပါဝင်တဲ့ပါဝင်တိုက်သူတွေအကုန်ပါဝင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအရှိန်မြင့်ဆောင်ရွက်မယ်လို့ဆိုထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့မှမြန်မာငြိမ်းချမ်းရေးပြန်လည်ထူထောင်ရေးလုပ်ငန်းဗဟိုဌာန MPC စင်တာရဲ့လုပ်ငန်းစဉ်တွေကိုလာရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့မြန်မာငြိမ်းချမ်းရေးဖော်ဆောင်တဲ့အခါမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးရဲ့သဘောထားအမြင်တိုင်းရင်းသားပါတီတွေရဲ့အတန်ကိုအလေးထားနားထောင်သင့်တယ်လို့အမျိုးသားရင်ကြားစီရင်တဲ့ငြိမ်းချမ်းရေးဗဟိုဌာန National Reconciliation and Peace Center NRPC ကိုပြန်လည်ဖွဲ့စည်းတဲ့အခါမှာလူသစ်မူသစ်နဲ့လုပ်ငန်းစဉ်သစ်တွေကိုဖော်ဆောင်သင့်တယ်လို့လည်းသုံးသပ်မှုတွေရှိနေပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးပါမယ်ရှင်။
ဟုတ်ပါတယ်ရန်ကုန်မြို့ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာဒီကနေ့မှာမြန်မာငြိမ်းချမ်းရေးစင်တာ MPC ကိုရောက်ရှိလာပြီးတော့ MPC တာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့အတူငြိမ်းချမ်းရေးညှိနှိုင်းရေးတာဝန်ခံဖြစ်တာဝန်ပေးထားတဲ့ဒေါက်တာတင်မျိုးဝင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့လိုက်ပါလာပြီးတော့မြန်မာငြိမ်းချမ်းရေးစင်တာ MPC ရဲ့တာဝန်ရှိသူတွေက MPC စင်တာလဲပတ်နေတဲ့ရုံးလုပ်ငန်းစဉ်တွေကိုရှင်းလင်းတင်ပြခဲ့ပါတယ်လို့ MPC ငြိမ်းချမ်းရေးအဖွဲ့ကဦးလာမောင်ရွှေကပြောပါတယ
်ငြိမ်းချမ်းရေးဖြစ်စင်ရတဲ့အချိန်ဦးမဲ့လည်းတွားနေလို့ပြင်ဆင်နေတော့ဒီလိုမျိုးစက်ကတေးရီယာဘော်ဒီတစ်ခုအတွက်ပြည်ပြည်တော်မောရန်ကုန်မောလူမဲ့တော်ရှိတဲ့အတွက်ကျွန်တော်ကဒုက္ခခဲ့တဲ့ဆက်ရှင်တို့ထားခဲ့တဲ့ဟာတွေနဲ့ဆက်ပြီးတော့ဒီဗီဒီယိုအနေနဲ့ဆွေးနွေးပြီးတော့အရင်ကျွန်တော်တို့အစောက်ဦးတွေကိုဘယ်လိုအုံးချပေးလဲပတ်လဲနောက်ဘယ်လိုအထိတ်တင်းထားကြလဲပေါ့နော်ကျွန်တော်တို့ကလွတ်ပြောင်းပေးဖို့အတွက်ဒီထိတ်တင်းရဲ့အတကားမှာရှိတဲ့အတွက်အဓိကတော့ဒီလိုဟာမျိုးတွေပါပဲ MPC ကတော့မနက်31ရက်နေ့တွေကနေပြီးတော့ဒီလုပ်ငန်းတာဝန်တွေအားလုံးကပြီးဆုံးပါပြီအဲ့တော့တော့ချာဖွဲ့အဒီငယ်ရတော့တော့ထင်းထင်းထားပြီးတော့လွတ်ပြောင်းပြေးဖို့ပြင်ဆင်နေတဲ့အနေပါပါ
နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်က National Reconciliation and Peace Center NRPC လို့ခေါ်တဲ့အမျိုးသားယဉ်ကျေးစီရင်တဲ့ငြိမ်းချမ်းရေးဗဟိုဌာနပြည်လဲဖွဲ့စည်းရေးအပါအဝင်27ရာစုပြည်လုံးညီလာခံခေါ်ယူကျင်းပနိုင်ရင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဓိကထားလှုပ်ဆောင်နိုင်မှုအမျိုးသားယဉ်ကျေးစီရင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင့်တိုင်းမှာပါဝင်သင့်ပါဝင်ထိုက်သူတွေပါဝင်ခွင့်ရရှိဖို့ဆောင်ရွက်သွားမယ်ဆိုတာကိုလည်းတမရအိမ်တော်မှာပြီးခဲ့တဲ့သတင်းပတ်ကတွေ့ဆုံခြင်းတုန်းကပြောဆိုခဲ့မှုပါတယ်အရင်အစိုးရလက်ထက်ကတည်းက ကမြန်မာညီညာရေးလုပ်ငန်းစဉ်ဖော်ဆောင်မှုတွေမှာပါဝင်ခဲ့တဲ့မြန်မာညီညာရေးစင်တာကတာဝန်ရှိတဲ့သူတွေအနေနဲ့ကတော့နိုင်ငံသားတစ်ယောက်ရဲ့အခန်းကဏ္ဍအနေနဲ့တတတအားတက်နိုင်တဲ့အခန်းကဏ္ဍကပါဝင်ဆောင်ရွက်သွားမယ်ဆိုတာကိုပြောပါတယ်။
ဟုတ်ကျွန်တော်တို့အနေနဲ့တော့ National Reconciliation and Peace Center လို့မျိုးတဲ့ဖွဲ့ပြီးနေပြည်သူများကတော့ကျင်းစင်တာတွေလုပ်မယ်ဆိုပြီးတွေ့တဲ့အတွက်အခုထိတော့ကျွန်တော်တို့တိတိကျကျပါတယ်ကျွန်တော်တို့အနေနဲ့တော့အမှမရှိသေးဘူး။အဲဒါဆိုဒီမှာတော့သနာပြသားတွေရှိနေပါလိမ့်မယ်။အဲတော့ဟိုလာအနည်းငယ်အတွင်းမှာ27ရာစုပြည်လို့မိလာကြတယ်မျိုးကျင်းပကိုပြင်ဆင်တာဖြစ်တဲ့အတွက်လိုအပ်တဲ့ဟာတွေကျွန်တော်တို့ကတော့လင်းနေခွာလို့လုခဲ့တဲ့ညီငယ်ဖြစ်စင်မှာတပေါင်းတနေရပါခဲ့တော့အတော်ဝင်ပေးပြီးဖြစ်ပြီးတော်ဝင်မပေးဘူးဖြစ်ပြီးနိုင်ငံသားတယောက်အနေနဲ့တော့ကျွန်တော်တို့ဆောင်ရွက်နိုင်တဲ့ကိစ္စတွေတော့ဆက်လုပ်ဖို့တော့စဉ်းစားထားပါလိမ့်မယ်။
အခုလိုဒေါအောင်ဆန်းစုကြည်အနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဖော်ဆောင်တဲ့အခါမှာတော့အများပြည်သူယုံကြည်အားထားတဲ့လူပုဂ္ဂိုလ်တွေတိကျခိုင်မာတဲ့မူဝါဒသစ်တွေနဲ့လှုပ်ဆောင်နိုင်မှသာစစ်မှန်တဲ့ငြိမ်းချမ်းရေးရနိုင်ခြင်းရှိတယ်ဆိုတာကိုလည်းနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်။ဒေါအောင်ဆန်းစုကြည်ဖွဲ့စည်းမဲ့မြန်မာ Peace and Reconciliation Center ပေါ်မှာပြည်သူလူထုရဲ့ယုံကြည်မှုနဲ့အားကိုးမှုကိုဒေါအောင်ဆန်းစုကြည်အနေနဲ့သူကိုယ်တိုင်ဦးဆောင်ပြီးဖွဲ့စည်းမဲ့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းကိုလူသစ်တွေနဲ့ဖွဲ့စည်းနိုင်မယ်ဆိုရင်အကောင်းဆုံးပဲလို့ကျွန်တော်ကတော့သုံးသပ်ပါတယ်။တကယ်တာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့အလုံးလုံးတဲ့ဒူတွေဟာလူသစ်တွေဖြစ်ဖို့လိုပါတယ်။သူတစ်ဖြစ်တော့ဒီတိုင်းမလန်နကရဲ့အဖွဲ့အစည်းတွေကျင့်ဒီမှုကိုရနိုင်မဲ့နောက်တိုင်းမလန်နကရဲ့အဖွဲ့အစည်းတွေကအလေးစားတဲ့ပုံကူမျိုးတွေလိုအပ်တယ်လို့မြင်ပါတယ်။
နိုင်ငံတော်သမရနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အနေနဲ့ NCA အပြစ်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေ NCA အပြစ်ရဲ့လက်မှတ်မထိုးရသေးတဲ့လက်နက်ကိုင်ဖွဲ့တွေပါဝင်တိုင်းရင်းသားနိုင်ငံရေးပါတီတွေတိုင်းရင်းသားအစုအဖွဲ့တွေနဲ့အစိုးရတို့ကြားတွေ့ဆုံပြီးသူတို့ရဲ့သဘောထားအမြင်အတန်တွေကိုအလေးနက်ထားနားထောင်သင့်တယ်လို့လည်းဒေါက်တာရံမျိုးသိန်းကအကြံပြုပါတယ်
။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအခုအချိန်နေတဲ့ပို့ပြီးတော့ပြင်းလင်းမြင်သာမှုရှိရှိနဲ့စီမံဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်။သူတို့ပြင်းတော့တိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေNCA ကိုလက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့တိုင်းမလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေရဲ့အတန်တွေကိုပို့ပြီးတော့ခြေခြေပြန့်ပြန့်နားထောင်နိုင်မှုလိုပါတယ်။ပို့ပြီးခြေခြေပြန့်ပြန့်သုံးသပ်ဆွေးနွေးနိုင်မှုလိုအပ်တယ်လို့ကျွန်တော်ကသုံးသပ်ပါတယ
်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ဘက်ကလည်းနိုင်ငံတော်သမ္မတဦးထင်ကျော်နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့နဲ့လက်တွဲပြီးတော့၅နှစ်အတွင်းညီညာရေးရအောင်လှုပ်ဆောင်သွားမယ်ဆိုတာကိုလည်းပြည်တွင်းသတင်းမီဒီယာတွေနဲ့မနေ့တုန်းကတွေ့ဆုံတင်ကအဓိကထားပြောကြားခဲ့ပါတယ်။အခုလိုတက်မတော်ကာကွယ်ရေးဦးစီးချုပ်သမ္မတတင့်နဲ့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တို့ဘက်ကပြည်တွင်းညီညာရေးဖော်ဆောင်မယ်လို့ပြောဆိုနေခြင်းနဲ့တပြိုင်တည်းမှာပဲအခုရပိုင်းတွင်မှာကိုရခိုင်ကချင်ရှမ်းစတဲ့တိုင်းရင်းသားဒေသတွေမှာအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေပြီးစစ်ရေးတင်းမာနေစေအခြေအနေဖြစ်နေတဲ့အတွက်တိုင်းရင်းသားတွေနဲ့လက်ရှိအစိုးရတည်ကြယုံကြည်မှုတည်ဆောက်ဖို့ကအရေးကြီးဆုံးလှုပ်ဆောင်ရမယ့်အဓိကလုပ်ငန်းစဉ်ဖြစ်တယ်ဆိုတာကိုလည်းသုံးသပ်မှုတွေရှိပါတယ်ရှင်
။မဆုမွန်ပြောပြခဲ့တာပါရှင်။အခုမြန်မာတခွင်အစီအစဉ်ကိုနားဆင်ကြရပါတော့မယ်။ရန်ကုန်မြို့ပါအဝင်ပြည်내နဲ့တိုင်းဒေသကြီးတွေမှာလက်တလောလျှက်စစ်မှုပြတ်တောက်မှုတန်းကိုတနိုင်ငံလုံးအနှံ့ခံစားနေကြရပါတယ်။လျှက်စစ်ဖြန့်ဖြူးရေးဆိုင်ရာအခက်အခဲတွေနဲ့ပြည်သူတွေရဲ့လျှက်စစ်မှုလိုအပ်ချက်တွေအကြောင်းကိုဒီတစ်ပတ်ရဲ့မြန်မာတခွင်အစီအစဉ်မှာ VOA သတင်းတောက်မတ်တင်ကီလင်းကတင်ပြပေးပါမယ်ရှင်။
အခုတော့နေ့စဉ်ဘဝတွေမှာရောလူမှုကွန်ရက်တွေမှာပါရေပန်းစားနေတာကတော့ system breakdown ဆိုတဲ့စကားလုံးပဲဖြစ်ပါတယ်။နေ့စဉ်လျှက်စစ်မှုပြတ်တောက်မှုတွေဟာ system breakdown လို့ခေါ်တဲ့မီးပေးစနစ်ချွေယွင်းမှုကြောင့်ဖြစ်ပွားနေရတယ်ဆိုတဲ့ဖြေရှင်းချက်နဲ့အတူမြန်မာပြည်သူတွေကြားမှာအပြောများနေတာပါ။လက်တလောလျှက်စစ်မှုပြတ်တောက်မှုဒဏ်ခံစားနေရတဲ့ရန်ကုန်မြို့နယ်ပြည်သူတွေရဲ့စကားသံတွေကတော့ဒီလိုပ
ါ။နေကင်းတဲ့အလုပ်သွားတဲ့ပါညာပေါ့နော်။ပြန်လာတကယ်နားမယ့်အချိန်ပေါ့နားမယ့်အချိန်မှာကျွန်တော်အဆင်မပြေဘူးမအေကောလိုဟာမျိုးမရအောင်နောက်ဟိုမိရအရင်နေတော့ကျတော့အချောင်းမှာတမင်းချက်တာပါညာပြန်လာမှကျွန်တော်တို့နေခင်းမဲ့အလုပ်သွားပြီးတော့မှညဘက်မှာပြန်လာတဲ့လူတွေဘယ်လိုမှအဆင်မပြေဘူးနော
်အဓိကတော့အလုံးကြမ်းကြတာပေါ့ခါတိုင်းဆိုလို့ရှိရင်တော့ပုံမှန်ပြီးနေရတာကအကွမီးမလာဘူးဆိုလို့ရှိရင်ခါတိုင်းတစ်ရက်နဲ့ပြီးရမယ့်ဟာအကွ2ရက်3ရက်လို့ဖြစ်လာတာပေါ့နော်အမီးမငိမ့်တာတချောင်းပေါ့မီးမငိမ့်တဲ့အခါကျတော့စက်တရကွန်ပျူတာတွေပါလေကျဆိုလို့ရှိရင်ပြတ်ဟိုဖြစ်တာပေါ့နော်ပြတ်တာပေါ့ပြတ်နိုင်တယ်ဆိုတော့ဒါပေမဲ့ UPS ခံထားလဲခဏပဲမခံဘူးလေအဲ့လိုမျိုးအဓိကတော့မီးမမှန်တော့အလုတ်ကဟိုတတ်မှတ်ထားတဲ့အချိန်တည်းအရင်ကဆိုတော့ဒီနေ့ပေးမနေ့ဖန်ရရတယ်ဆိုတဲ့ဟာမျိုးရှိရမှာအခုကတော့မရတော့ဘူးပေါ့နော်နှစ်ရက်တည်းဒါဆိုတော့အချိန်ကိုခတ်မှန်လို့မရတော့ဘူးဖြစ်သွားတယ်ပဲနေပြီးမဲ့ဆိုရဲလုပ်ငန်းကိုခတ်မှန်းအားခတ်သွားအောင
်ပြည်သူတွေအနေနဲ့ system breakdown ကြောင့်မီးပြတ်တယ်ဆိုတာထက်မီးပြတ်ရတဲ့အဓိကအကြောင်းရင်းကိုတိတိကျကျသိလို့ကြပါတယ်
အခုဆိုတော့ဟိုခါတာတောင်ဖြစ်နေပါတော့တခုဆိုတော့ system break down ွားလို့ပါပါညာဆိုပြမဟိုစကလုံးလေးတောင်မှပဲခက်စားသွားတယ်ပေါ့ဆိုတော့ဟိုဖြစ်စေချင်တာပေါ့နော်ကျွန်တော်တို့ဒီဆိုးရကျွန်တော်တို့ကိုယ်တိုင်မဲပေးခဲ့တဲ့အဆိုးရပါပဲဆိုတော့ဖြစ်စေချင်တာကဥမာတကယ်တာဝန်ရှိတာကလက်စစ်ဝန်ကြီးပီတောင်စုဝန်ကြီးကပို့တာဝန်ရှိတာပေါ့ဆိုတော့သူလွတ်တော်မှာတခါပြောသွားတယ်ပြောတယ်ဒါပေမဲ့တိတ်ပြီးတော့မှထိရောက်တဲ့ဟာမသူမပြောသွားနိုင်ဘူးမပြောပြဘူးပေါ့ဆိုတော့အဲ့ဒါကျွန်တော်တို့အနေနဲ့ကျွန်တော်ပြည်သူတယောက်အနေနဲ့ကျွန်တော်တို့ရေကောက်တင်မြောက်ထားတဲ့ဆိုရအောင်ပြောရမယ်ဆိုတော့ဒါတိတ်ပြီးတော့မှလက်ခံနိုင်စရာမရှိဘူးပေါ့ဒါကျွန်တော်ဒူးရဲ့အမြင်ပေါ့
တကယ်တော့ system breakdown မီးပေးစနစ်ချွတ်ယင်းချက်ဖြစ်တယ်ဆိုတာဟာကြိုတင်မသိနိုင်တဲ့ကိစ္စရဲ့တစ်ခုဖြစ်နေတာပါမြန်မာနိုင်ငံကိုအဓိကမီးပေးတဲ့ဓာတ်အားပေးစက်ရုံတွေဟာမြောက်ဖြားဒေသတွေမှာအလဲပိုင်းဒေသတွေမှာရှိနေကြတာကြောင့်ရန်ကုန်ကိုရောက်ဖို့ဖြတ်တန်းလာရတဲ့မဟာဓာတ်အားလိုင်းကြီးတွေဖြစ်စီဂျားခန်ဆက်တွေမှာဖြစ်စီမခံမနိုင်တဲ့ချွတ်ယင်းချက်တွေဖြစ်သွားတဲ့အခါရုတ်တရက်ပြတ်တောက်သွားတာဖြစ်ပါတယ်
နော် system breakdown ဖြစ်ပြီးဖြစ်တယ်ဆိုတာအဲ့ဒါပဲဒါအစနစ်ကြီးကအတွဲလိုက်စက်တည်ရဲဒါအသက်ပိုးတဲ့ line ရဲဒါအဖြန့်ပြည့်တဲ့ဘိုင်းအကုန်လုံးအတွဲလိုက်ကြီးပေးနေရနေပြီးတော့အဓိကဒါအပုတ်လွတ်နေတဲ့လမ်းကြောင်းကြီးဒါမှမဟုတ်ဒါအပေးဆက်ကြီးတစ်ခုကအကြီးတစ်ခုကချွွန်းသွားရင်တစ်ခုအပြစ်ဖြစ်ပြီးပြုတ်သွားလို့ရှိရင်ဒါမပေးနိုင်လို့ရှိရင်လို့အတွဲလိုက်ကြီးတဲ့မှာအဓိကကြတဲ့ခါကြီးဖြစ်သွားတဲ့ခါကြလို့ရှိရင်ဒါအစနစ်ကြီးတစ်ခုလုံးပြတ်သွားအပြတ်သွားတယ်ဆိုလို့ရှိရင်ရန်ကုန်တစ်ခုတည်းမဟုတ်ဘူးအမှားပြည်တပြည်လုံးမှာအတွဲလိုက်ကြီးပါသွားတာအဲ့ဒါကို system breakdown လို့ပြောတာပေါ့နော်အဲ့တော့အခုတလောဖြစ်ဖြစ်နေတာကဒါအားထုတ်တဲ့စက်တွေကရန်ကုန်မြန်မာနိုင်ငံအလဲပိုင်းတို့မြန်မာနိုင်ငံမြောက်ပိုင်းတို့နော်ဟိုဘက်တို့မှာရှိတယ်ဆိုတော့အဓိကယာတိဥရုဆိုးွားနေတာလေဆိုတော့ပြောရဲမိုးတိမ်အောင်တို့မိုးသီးတွေကြာတာလို့လေပြင်းနဲ့တိုက်တာလို့ကရန်ကုန်မှာတော့အခုထိတိတ်မရှိသေးဘူးအဲ့ဒီဘက်တွေမှာများတယ်များတဲ့ခါကျမဟာဒါအလိုက်မှာပုံမှန်လေပြင်းတိုက်တာလောက်ကတော့တိတ်ကိစ္စမရှိဘူးပေါ့နော်တိတ်ပြီးတော့စိုးစိုးဝါးဝါးရာသီဥလိုဆိုးတဲ့အခါကျတော့အဲ့အဓိကလိုင်းကြီးနေပြတ်သွားတဲ့အခါမျိုးမှာဒီလိုမျိုးပေါ့ system breakdown ဆိုဖြစ်သွားတာ
system breakdown ဖြစ်တဲ့အခါလျှက်စစ်ဓာတ်အားပေးယုံတွေကရတဲ့ဓာတ်အားတွေနဲ့ပင်မဓာတ်အားခွဲယုံတွေအစင်းစင်ပြန်လဲချိတ်ဆက်ပြီးမီးပြန်ပေးနိုင်အောင်စူးစမ်းနေကြရတာပါခင်မီနီးစနစ်တွေမရှိသေးတာကြောင့်တယ်လီဖုန်းကိုပဲအသုံးပြုပြီးဓာတ်အားပေးယုံတွေတယုံနဲ့တယုံဆက်သွယ်ချိတ်ဆက်နေရပါတယ်ဒီလိုပြန်လဲချိတ်ဆက်ရတာဟာလေ2နာရီနဲ့3နာရီကြာကြာမြင့်ပြီးတော့မှသာတည်ငြိမ်တဲ့လျှက်စစ်ဓာတ်အားပြန်လဲထုတ်လွှတ်နိုင်တာပါရန်ကုန်မြို့နယ်ပြည်သူတွေဟာရုတ်တရက်မီးပြတ်တဲ့အချိန်အရေအတွက်တွေများလာသလိုမီးလာတဲ့အချိန်တွေမှာလည်းမီးအားမပြည့်မီတဲ့ဒုက္ခကိုရင်ဆိုင်နေကြရပါတယ
်မနက်ဆိုလို့ရှိရင်6နာရီလောက်ဆိုသူဆွဲကိုဆွဲဆွဲတဲ့ခါကျထမင်းဟင်းချက်ရတနေ့အကြာကြီးပဲဟိုတူနိုးကတနိုင်လောက်နဲ့ပြရမယ်ဟာပုံမှန်ချက်တဲ့ဟာတနိုင်လောက်နဲ့ပြရမယ်ဟာမပြဘူးကြာရင်ဆောင်းပါဘောနော်ဘာလို့မနေ့ကမှကွာထားချက်သမီးဦးလည်းတည်ထားတယ်ယင်းဦးလည်းတည်မယ်ဟင်းဦးလည်းတည်မယ်ဆိုအဲ့လို၃ခုလောက်ပြန်ဆွဲလို့များတစ်ခုပြီးမှတစ်ခုဆိုတော့ကြမ်းကြာပါဘောနော်အဲ့လိုမျို
းရန်ကုန်မြို့ရင်းဓာတ်အားဖြန့်ပြူတဲ့အခါမှာဓာတ်အားလိုင်းကြောင်းရှည်လီဓာတ်အားညော့နယ်လီဖြစ်တာကြောင့်ရက်ကွက်အစွန်အဖျားတွေမှာပါတီငိမ့်နဲ့လျှက်စင်မီရရှိအောင်ရတ္တရာစီမံချက်ကိုအကောင့်ထဲပေါ်နေပါပြီ
။ထွန်းဆမအကြီးနေနဲ့ပေးမဲ့အစာထွန်းဆမအသေးလေးတွေကိုဒါအလိုက်တစ်ချောင်းမှာဖြန့်မိထိုင်လိုက်ရင်သူကဘူအားကြတဲ့အပိုင်းပေါ့နော်။ဒါအားမတီမငင်နေဖြစ်တဲ့အပိုင်းအဲ့ဒါတွေမဖြစ်အောင်ဆိုပြီးတော့ကျွန်တော်ကထွန်းဆမအသေးလေးတွေ200 kVA ထွန်းဆမလေးတွေဖြန့်ပြီးတော့တက်တဲ့ဟာကိုအဲ့ဒါကိုဦးစားပေးလုပ်ပါတယ်။ကျွန်တော်ရတ္တရာစီမံကိန်းထဲမှာအဲ့ဒါဟိုအလုံး150တက်ဖို့စမ်းမြင်ပြီးလုပ်နေပါတယ
်ပူပြင်းတဲ့အယ်နီညိုရာသီဥတုကြောင့်ဓာတ်အားသုံးစွဲမှုမြင့်တက်နေတဲ့ရန်ကုန်တိုင်းတွင်လုံလောက်တဲ့ဓာတ်အားဖြန့်ဖြူပေးနိုင်ဖို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့အစည်းတွေလည်းအပြေရှားနေသလို system breakdown တွေခဏခဏမဖြစ်နိုင်အောင်လို့မဟာဓာတ်အားလိုင်းကြီးတွေကိုလည်းပြုပြင်နေတာတွေအဆင့်မြင့်တင်နေတာတွေကိုလည်းလှုပ်ဆောင်နေပါတယ်ရှင်
မြန်မာတခွင်အစည်းအဝေးကိုအခုလိုစနေနေ့ညဥ်ပိုင်းတိုင်းမှာနှာစစ်နိုင်ပါလေရှင်မကြခင်အချိန်ပိုင်းတွင်မှာပဲဓာတ်ရိုက်လေးလိုင်းဆွေးနွေးကြလဲစတင်တော့မှာဖြစ်တဲ့အကြောင်းကြိုတင်သိပေးပါရစေရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနှာစင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်မေလ14ရက်စနေနေ့ညပိုင်းတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခု10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုစနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်စတင်မှာတော့မရှင်။ပါဝင်ဆွေးနွေးကြမဲ့သူတွေကိုလည်းဖိတ်ကြားထားပြီးဖြစ်ပါတယ်။ဒါကြောင့်ဆွေးနွေးပွဲကိုဥဆောင်ဆွေးနွေးဖို့စီစဉ်ထားသူကိုကျော်ကျော်သိန်းနဲ့အတူထုတ်လုပ်သူမတ်စုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်အခုပဲစတင်ပါပြီရှင်။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေအခုဆိုရင်မြန်မာနိုင်ငံမှာပြည်နယ်တိုင်းဒေသကြီး14ခုအသီးသီးမှာအစိုးရဖွဲ့အသီးသီးတွေတာဝန်ယူလာတာတလကျော်သက်တမ်းရှိလာပါပြီဆိုတော့ကဒီတလကျော်သက်တမ်းအတွင်းဒီအစိုးရဖွဲ့တိုင်းပြည်နယ်တိုင်းဒေသကြီးအစိုးရဖွဲ့အသီးသီးရဲ့လှုပ်ဆောင်ချက်တွေဟာနောင်လာမယ့်ကြံတဲ့သက်တမ်းကာလမှာအလားအလာကောင်းတွေမြင်ရဖို့အတွက်ဘလောက်ထိလှုပ်ထားပြီးပါပြီလဲရလတ်ကောင်းတွေထွက်လာဖို့အခုလုံနေသည်များအခြေအနေကလမ်းကြောင်းမှန်ပေါ်မှာရောက်နေပြီလို့ကျွန်တော်တို့သောတာရှင်တွေကယူဆပါသလားဒါကိုဆွေးနွေးကြဖို့ပါပြည်နိုင်ဆွေးနွေးပေးဖို့အတွက်မြမအရေးသူတွေသူတူဖြစ်တဲ့ဦးအောင်သူငိမ့်နောက်တစ်ခါကျွန်တော်တို့ Triangle အမျိုးသမီးအဖွဲ့ကညွန့်ဒါရိုက်တာတူဖြစ်သူမခင်လေးတို့ကိုဖိတ်ခေါ်ထားပါတယ်ပေါင်းဆွေးနွေးမဲ့လူတွေကျွန်တော်တို့ Facebook ကနေပြီးတော့ message ပို့ပြီးတော့ဆွေးနွေးထားသူတွေလည်းရှိပါတယ်ဆိုတော့ကပထမအဦးဆုံးပြည်နိုင်ဆွေးနွေးသူနူရဲ့သဘောထားကိုနားထောင်ကြည့်ကြရအောင်ပါဆိုတော့ဥောင်သူငင်းရေဘလို့မြင်ပါတလေအခုပြည်내တိုင်းဒေသကြီး14ခုကအစိုးရဖွဲ့အသီးသီးရဲ့အခုချိန်ထိလှုပ်ထားသမျှတွေကနောင်ရလတ်ကောင်းတွေထွက်လာဖို့အလားလာကောင်းတွေလမ်းကြောင်းမှန်ပေါ်မြင်နေရပါပြီလားဥောင်သူငင်
းဟုတ်ကဲ့ဟိုပြောရမယ်ဆိုရင်ကျွန်တော်တို့ April 1ရက်နေ့ကဒီအစိုးရရဲ့စတယ်ဆိုတဲ့အခါကျတော့အခုချိန်မှာတလခွဲရောက်တော့မယ်ပေါ့နော်ဆိုတော့ဒီအနေအထားမှာကျွန်တော်တို့တွေ့တဲ့အခါကျတော့ဒီအစိုးရဝန်ကြီးချုပ်ဖြစ်တဲ့သူတွေဒီပြည်내မှာဝင်ကြီးဖြစ်တဲ့သူတွေပေါ့နော်အများစုကအတွေ့အကြုံနေတဲ့လူသစ်တွေများပါတယ်ဆိုတော့နောက်တစ်ခုကကြတော့လေအခုအခင်းချင်းကသူတို့ကပြန်ပြီးတော့အသစ်စားတဲ့ခါကြတော့ဟိုဒီကာလမှာဆိုလို့ရှိရင်ပြောဖို့တော်တော်စောတဲ့အနေထားလို့ရှိပါတယ်အထူးသဖြင့်တော့လမ်းကြောင်းမှန်ပေါ်ရောက်ပြီလားလို့ပြောဖို့တော်တော်စောပါသေးတယ်ဆိုတော့ပြီးခဲ့တဲ့ဒီဦးသိန်းစိန်ယေစုကာလပေါ့နော်2017မှာဒီကျန်းသစ္စာကျင်းဆိုပြီးတဲ့နောက်ပိုင်းမှာသူကဒီဝင်ကြီးအဖွဲ့တွေဒီနယ်တိုင်းဝန်ကြီးချုပ်တွေကိုခေါ်ပြီးတော့ဒီအစိုးရရဲ့လမ်းညွှန်မိန့်ခွန်းပြောခဲ့တာမျိုးရှိပါတယ်ဆိုတော့အခုအချိန်မှာတော့ဒီသမရဦးထင်ကျော်ကဒီနယ်တိုင်းဝန်ကြီးချုပ်တွေနဲ့တွေ့ပြီးတော့ဒီလိုမျိုးဘယ်လိုဆက်သွားမယ်ဆိုတော့လမ်းညွှန်မိန့်ခွန်းပြောတာမျိုးပေါ့နော်အခုအချိန်ကြီးတော့ကျွန်တော်မကြားသေးဘူးခင်ဗ
ျဆိုတော့ဒီနယ်တိုင်းဝန်ကြီးချုပ်တွေကဘယ်လိုလမ်းညွှန်ချက်တွေနဲ့လုပ်နိုင်မယ်လို့ယူဆရလဲဦးအောင်မြင့
်ကျွန်တော်ယူဆတာကတော့ဟိုသူတို့တို့တက်နိုင်တဲ့လောက်ပေါ့နော်ဒီဟိုဝန်ကြီးတွေခံတဲ့နေရာအခင်းချင်းချတယ်ဒါမျိုးတွေတော့ရှိပါလိမ့်မယ်အထူးသဖြင့်တော့အရင်အစိုးရနေပြီးတော့ဆက်ပါလာတဲ့ဒီနေလုံဝန်ကြီးပေါ့နေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးနောက်တစ်ခါကျတော့အစိုးရအဖွဲ့ရဲ့အတွေ့အမှုလို့ခေါ်တဲ့ဒီထွေအုပ်အရာရှိပေါ့ဆိုတော့သူတို့တွေကပဲဟိုကျွန်တော်ထင်တယ်လမ်းကြောင်းပြီးတော့ဆက်သွားနေတယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့မခင်လေးဒီပုံစံအတိုင်းဆိုရင်ဖြင့်ဒီနေ့တိုင်းဒေသကြီးအသီးသီးကအစိုးရအဖွဲ့ဝန်ကြီးချုပ်တွေဒီစံတဝါဝါသွားနေတဲ့အခြေအနေမှာပဲရှိနေသေးတယ်လို့များပြောလို့ရမလားဗျာ
ဟုတ်အဲ့ဒါတော့ဒါဘယ်မှမြင်လို့မရတဲ့အခြေအနေပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီအစိုးရတက်ကခုနကဦးအောင်သူငင်းနဲ့ပြောသွားတယ်ဟိုအထုတ်ရေးအတွေ့အကြုံအဖြစ်နဲ့အနည်းတဲ့သူတွေလည်းအများစုပါတယ်နောက်တစ်ခါနောက်ပြဿနာတစ်ခုကကျကျွန်တော်တို့ကအခုအရွက်ောက်ပွဲအပြီးမှာခေါင်းမဲပြောင်းသွားတာပေါ့နော်ခေါင်းပြောင်းသွားတယ်ဆိုတာဝန်ကြီးတွေအတစ်နာမည်ဦးဆောင်တဲ့သမရအစကြည့်ရတာဟိုလူစိတ်တွေဖြစ်ပေမဲ့အောက်ပိုင်းမှာရှိနေတဲ့ရန်နေရာကြီးအဟောင်းဖြစ်နေတယ်အဲ့တော့အစ်မနဲ့အဟောင်းထိတ်တွဲမှုမှာလည်းတော်တော်ဟာမိုနီဖြစ်အောင်သူတို့မှကြိုးစားရမယ်ကျွန်မထင်တယ်အခုတလာခွဲအတွင်းမှာက April 1ရက်နေ့စတယ်လို့ပြောပေမဲ့တကြံပိတ်တာနဲ့ဒါနဲ့ဆိုတော့အစိုးရ ဒီသူတို့ရဲ့ဌာနတွင်းမှာကအပြန်အလှန်ဆွေးနွေးမှုတွေညှိနှိုင်းမှုတွေတော့အစည်းအဝေးထိုင်ပြီးတော့လုပ်နေရတဲ့ကာလတွေပဲရှိနေသေးတယ်လို့မြင်တယ်။ဒါပေမဲ့အခုအချိန်မှာတော့တက်နိုင်သမျှတော့သူတို့လည်းစူးစမ်းနိုင်သလောက်တော့စူးစမ်းတယ်။ခုနပြောသလိုပေါ့ဘဟုပြောင်စုစိုးရရဲ့မူဝါဒခိုင်ခိုင်မာမာမရှိဘူးဆိုရင်တော့တိတိကျကျချမှတ်မပေးနိုင်ဘူးဆိုရင်တော့အော်ကျမတို့ထင်တယ်နည်းနည်းအားနည်းမှုရှိပေမယ့်နည်းနည်းလောက်ရတဲ့အခါမှာဥမာအပြင်ကျမတို့ရန်ကုန်တိုင်းဆိုရင်တော့အရန်နီးကပ်နေတဲ့အတွက်ဘဟုနဲ့နီးစပ်တဲ့အတွက်ပြည်တော်စုနဲ့နီးစပ်တဲ့အတွက်ဟိုလောက်ရကန်ရတာကဟိုသူအမြဲတမ်းထင်တာမျိုးလားရှိနေပြီမယ့်အခြားသောဝေးလံတဲ့အတိုင်းနဲ့ပြည်နယ်တွေမှာဆိုရင်ပို့ပြီးတော့စိန်ခေါ်မှုတွေများလိမ့်မယ်လို့ထင်တယ်ဥမာတစ်ခုပဲကျမပြောချင်တယ်အော်ပြီးခဲ့တဲ့ဟိုရက်ပိုင်းကအားလုံးပြီးတဲ့တည်င်းမှာပဲကရင်ပြည်နယ်မှာပေါ့နော
်
ကရင်ပြည်နယ်မှာဆိုင်းပွဲနော်ဟိုဆိုင်းပွဲမှာရှိတဲ့ဒီဇာတိဇာမှာဖြစ်သွားတဲ့ဘာသာရေးနဲ့ပတ်သက်တဲ့ဟိုသူတခုဆောက်တဲ့အတွက်ဖြစ်သွားတဲ့ပြဿနာတွေပါတယ်မှာဆိုလို့ရှိရင်ကျမတို့ကြည့်ရတာကင်တွယ်မှုမှာကျမတို့အားမရအောင်နော်အမှန်တိုင်းမျက်ညတ်တရနဲ့ကင်တွယ်ရမယ်အစိုးရတည်းဖြစ်လာတဲ့အခါမှာကင်တွယ်မှုမှာစိုးရင်ကြောင်ကြမှုတွေနဲ့အမှန်ကိုအမှန်တိုင်းမျက်ညတ်တရမတင်သုံးဘူးမကင်တွယ်ဘူးဆိုရင်တော့ရှေ့မှာပို့ပြီးတော့အနေတွေဖြစ်လာမယ်အစိုးရဖြစ်လာရင်ကြောက်စရာမလိုဘူးတကယ်မျက်ညတ်တရနဲ့တတိချက်ချဝေဖန်သုံးသက်နှိမ့်နိုင်ဆွေးနွေးပြီးရင်တော့လုပ်တဲ့အခြေကိုတတိချက်ချနဲ့ရရတင်းတင်းလုပ်တင်တယ်အဲ့လိုမလုပ်ရင်တော့ထပ်ပြီးတော့ဒီလိုအားဆန်းမှုတွေစိန်ခေါ်မှုတွေကဲဆမ်းမှုတွေကထပ်ပြီးပေါ်လာမယ်လို့ထင်တယ်။ဒီမှာအဲ့မှာနည်းနည်းဟိုအစိုးရတက်မှာစိုးရိမ်မှုတွေနဲ့ကင်တွဲနေရရတွေ့ရတယ်။အစိုးရိမ်လို့ရင်ပို့ပြီးတော့အန္တရာယ်ရှိတဲ့အနေအထားတွေလည်းရောက်သွားနိုင်မယ်ဆိုတော့မြင်ပါလား
။ဟုတ်ကဲ့။ဦးအောင်သူကြီးခုနလိုပေါ့တလာဝဲဆိုတော့နည်းပါသေးတယ်။ဒါပေမဲ့ဒီအစိုးရအဖွဲ့ဒီပါတီ NLD ပါတီရရွေးကောက်ပွဲကိုအပြတ်အသတ်နိုင်အောင်လူတွေကမဲပေးပြီးတော့ပေးလိုက်ပြီးတော့ဟာလာတင်လိုက်ပြီးတော့အုပ်ချုပ်ရေးပိုင်းကိုလုကြပါယူကြပါလို့ပြောလူတွေဘက်မှမျှော်လင့်ချက်ကတိတ်ကြီးတယ်။ဆိုတော့လူတွေကနေတတူွားလို့ရလတ်တစ်ခုခုပေါ့သူတို့ရဲ့ဘဝကိုနေစဉ်ဘဝကိုဓာတ်ရိုက်တက်ရောက်မှုရှိတယ်။နေစဉ်ဘဝပေါ်မှာဓာတ်ရိုက်ကောင်းကျိုးဖြစ်စေတဲ့ရလတ်တစ်ခုခုတော့လူတွေကနေတတူွားမျှော်လင့်ကြမှာပဲ။ဆိုတော့လမ်းညွန်ချက်တွေထားပါတော့တိကျမထွက်သေးဘူးဆိုရင်တော့မှဒီလူတို့ရဲ့နေတတူွားဘဝကိုချက်ချင်းတက်ရောက်မှုရှိတဲ့အလုပ်တွေကိုဝန်ကြီးချုပ်တွေအနေနဲ့ကတစ်ခုခုတစ်ခုမဟုတ်တစ်ခုနေစဉ်ထွက်နေလို့မရဘူးလားကောသူကြီး
။အဲ့ဒါတော့ဟိုအခြေအနေနဲ့လည်းဆိုင်မယ်ထင်တယ်ခင်ဗျာဆိုတော့အထူးသဖြင့်ရန်ကုန်မှာဆိုပါစို့ဟိုမီးပြတ်တဲ့ကိစ္စမျိုးပေါ့ဒါလူတိုင်းခံစားနေရတာပါနောက်တစ်ခါကားကျက်တဲ့ကိစ္စမျိုးတွေဆိုတော့ဒါမျိုးတွေကဟိုဖြည့်ရှင်းပေးနိုင်မယ်ဆိုလို့ရှိရင်တော့ဟိုလူတွေကမျောလင့်ချက်ပိတ်ပါခေါ့ဗျဝန်တာမှာပေါ့နော်ဆိုတော့အခုအနေထားမှာတော့ဟိုဒါတွေကဖြည့်ရှင်းမှုဆိုတာလည်းအစိုးရကိုယ်တိုင်ကကျန်တဲ့ရုပ်ဝတ်ထူရောနောက်တစ်ခါတခြားနီးကျင်ညာပိုင်းဆိုင်ရာပြတ်တာဒါမျိုးတွေကဟိုအများကြီးရှိပါတယ်အလားတူပဲနေတွေမှာလည်းဒီလိုပြဿနာတွေရှိလိမ့်မယ်လို့တော့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့တဲ့ဆွေးနွေးမယ့်တော်ရရှင်တွေကျွန်တော်တို့ဖိတ်ခွဲအောင်ပါခင်ဗျာပထမအဦးဆုံးပြည်မျိုးကကိုတင်ထေးဝင်းကိုတင်ထေးဝင်းပြည်မျိုးဆိုတော့ပြည်ကပဲခူးတိုင်းထဲမှာပါတယ်ဘလို့လဲကိုတင်ထေးဝင်းတို့ဘက်ကအခြေအနေ
အဲလက်ရှိအခြေအနေကတော့ဗျာဒီအရင်ဆိုတာအတိုင်းနဲ့လဲပတ်နေတယ်ဆိုတော့အချိန်ကာလအပြည့်တော့တို့တို့ပေါင်းလို့တို့ပေါင်းပြီးလည်းလက်ရှိလုပ်နေကြတာခဏတုန်းကစီးရီးပြည်အချင်းစီးရီးလို့ပြောတယ်ဗျာဘောအစ်အောက်ကအဟောင်းဆိုတာမျိုးဆိုကျွန်တော်တို့လက်ရှိအုပ်ချုပ်ရေးတိုင်းကပဲကျွန်တော်တို့အစိုးရကိုကန့်ကျွယ်ရအောက်ချုပ်မှကန့်ကျွယ်ရတာဆိုတော့အရင်တိုင်းနဲ့ကျွန်တော်တို့ရှိပြီးတယ်ဘာမှပြောင်းလဲမှုမရှိသေးဘူးဥပမာတစ်ခုကျွန်တော်လက်တွေ့ကြည့်ရမယ်ဆိုရင်ဒီပြင်းတိုက်ကြဗျာဒီပြင်းတိုက်လို့အင်းကြီးမှာတွတ်ပြီးကွာတယ်အင်းကြီးတွေ့တယ်အဲ့ဒါကိုလိန်လဲပြီးချိန်တယ်အဲ့ဒါကြီးကိုထုတ်ပြီးရတယ်ပြည်လားအဲ့တော့အရင်တော့လည်းကြီးကြတယ်အခုလက်ကြီးကြတယ်ကျွန်တော်လက်တွေ့ကျွန်တော်မှတ်တမ်းနေကြတာကျွန်အဲ့တော့ဒီတိုင်းဆိုရင်အောက်ချင်မှာမပြောင်းလဲရင်တော့ကျွန်တော်အစိုးရဘုံကြီးကိုထိသွားလိမ့်မယ်လို့ပဲဒီတိုင်းသွားရင်တော့ကျွန်တော်ထင်တယ်လေဒီတိုင်းကြံလိမ့်မယ်ကျွန်တော်ဒါပြင်းစင်းလာပြီးပြင်ကိုပြရမှာဟုတ
်ဟုတ်ကဲ့
အဲ့တော့ဒီတိုင်းနဲ့နေနေက
ြဟုတ်ကဲ့ခင်ဗျာနောက်တူကပဲခိုးမျိုးကပဲဥအောင်သိဒီဒီဆွေးနွေးကမှာပဲခိုးကနှစ်ယောက်လို့ကျွန်တော်ပြောရမှာပေါ့ဥအောင်သိဥအောင်သိအတွေ့အကြုံကရော
ဟုတ်ပါရဲ့ဒီအခုကိစ္စကြီးကဒီလက်ရှိရန်ရတောင်မှာလေပဟုတ်ဆိုတာပြင်းစင်တော့မရှိသေးအချိန်မရသေးဘူးပေါ့ပြင်းစင်တဲ့ကာလအဒီကာလတွေမှာဘကုကဖြစ်ပြတဲ့ခုကျွန်တော်ပြောပါမယ်ဒီဘကုကဒီကျွန်တော်တို့မာဂျင်တဲ့အုပ်ချုပ်ရေးမှုဟာလူမှုရုပ်ကပေါ်နေတက်လာတဲ့အုပ်ချုပ်မှုဒါမာဂျင်မှာရှိတဲ့အခုဒီဘကုမာဂျင်မှာဒီလူလူတည်တယ်လေအဲ့တော့ဒီအုပ်ချုပ်ရေးမှုကို Facebook မှာဗာတင်လဲဆိုတော့650ဘုံနဲ့ပိုင်းလာတင်တော့အတော့ဝါကြတဲ့ကိစ္စဖြစ်သွားတယ်ဗျာဒီကိစ္စအတဲကုန်ဖြစ်တော့အဲ့မှာချက်ချင်းကာရံနေခေါ်ပြီးရှင်းတဲ့အခါမှာအခုကဝိမဲ့တဲ့မှာရေးထားတဲ့အားလုံးအပြည့်စုံလေကြောက်ဆိုးနေတဲ့ဒီလိုအုပ်ချုပ်ရမှုကဒီကမဟုတ်မှပြီးတော့လူတွေကဒီအုပ်ချုပ်ရမှုကဝိုင်းလာပြီးတော့အားလုံးဝိုင်းလိုက်ကြတဲ့အခါမှာဒီကိစ္စအဟုတ်မဟုတ်ပဲသူကဒီအုပ်ချုပ်ရမှုပြောအောင်စိတ်ကြီးပြီးချက်သွားအောင်ဆိုပြီးတော့တစ်ခါကဒီအဟောင်းရှင်းသွားတဲ့အုပ်စုတွေကဒီကြံရပါလို့တော့ဒီကိစ္စပေါ်ပေါက်လာတော့ဒါကအခုကိုယ်မြေကနေမှာဗနက်လက်ရှင်းကိုလှုပ်လိုက်တဲ့အခါမှာတရားရှိကူတိုင်း ပတ်သက်သူကရှင်းစမ်းပါအားလုံးရှင်းသွားတယ်ဒါပေမဲ့အုပ်ချုပ်ရေးမှူးတိတ်ခါတော့ကြာတာပေါ့ဗျာဟိုတိတ်ခါကြာသူ့ထိခိုက်တာပေါ့အဲ့တော့အုပ်ချုပ်ကသူ့ကိုတရားစွပ်မယ်ဆိုပြီးတော့ဒါပြင်ဆင်ရတယ်လေမဟုတ်တဲ့ကိစ္စဖြစ်လို့ပါဟ
ုတ်ကဲ့အ
ဲ့တော့ဥရင်းနဲ့ညှိနေတော့အဲ့တော့ကျောင်းဆိုးရမ်းကြည့်ပါဒီအောက်ချင်းမှာအုပ်ချုပ်မှူးဆိုတာကအရေးကြီးတယ်ဒီတိုင်းဒီလိုလိုက်ကြတယ်အုပ်ချုပ်မှူးကအစပြီးတော့ပြောင်းလဲရမှာကိစ္စအဲ့တော့ဒီ through လို့မှာလက်လက်ဆိုတာဒီရက်ကထွက်လာမှာရက်ွက်ရတဲ့အဲ့ဒါဒီမျိုးနဲ့တော့ဒီလိုအောင်အနှောင့်အယှက်တွေများရှိတယ်မလဲပတ်တယ်ဒါပေမဲ့နိုင်မှဟိုရောက်ဖို့ဆိုတာကဒီ policy နဲ့မူဝါဒဟာ NL မှာချပြီးတက်ဖြစ်လို့ကျွန်တော်ကဒီရုံကြီးကတခုကတော့ဒီရှားပြတဲ့လူတွေကအတွေ့အကြုံလူတွေအလုတ်ကအခုမှစလိုက်ခံမှာသူတို့မှအခက်အခဲရှိတယ
်သူ
အနေထားပဲရှိတယ်တခြားကတော့ဟိုပါပေါ့ဒီလူတို့ကအခုပဲဝိုင်းဝန်းပြီးတော့ဒီကိစ္စကိုကူညီဆောင်ရွက်မှာဒါတုံးတယ်မှာ
ကျေးဇူးပြုရမယ်လို့ကျွန်တော်အမိနေလေဟုတ်ကဲ့ပါဦးအောင်သိကျေးဇူးများတင်ပါတယ်ဘကိုးကိစ္စပါပဲနောက်ကျွန်တော်တို့ Facebook ကနေပြီးတော့ဆွေးနွေးကြတဲ့သောတာရှင်တယောက်ကလည်းပဲကျွန်တော်တို့ဘကိုးတိုင်းဝန်ကြီးချုပ်ဦးဝင်းသိန်းကတော့အလုံးမလုပ်ဘူးလို့ပဲပြောရမယ်တဲ့ဘာကြောင့်လဲဆိုတော့ဝန်ကြီးချုပ်ကိုတိုင်ကြားစာပို့တယ်ငါးလပိုင်းနှစ်ရက်နေရနောက်တစ်ခါငါးလပိုင်း6ရက်နေမှာတစ်ကြိမ်ထပ်ပို့တယ်ပြည်ခရံမျိုးတော်ခမမကျင်းပါတဲ့ဝန်ကြီးချုပ်နဲ့ပြည်သူလူထုတွေ့ဆုံပွဲမှာစာနဲ့ထပ်တင်ပြတယ်အကြောင်းအရာကရွှေတော်မြို့နယ်မြောင်းတက်ကျေးရွာအုပ်စုအုပ်ချုပ်ရေးမှုကိုတိုင်တဲ့ပုံမှာစစ်ဆေးပြီးတော့အပြစ်ရှိတယ်ဆိုရင်အရေးယူဖို့ဒါပေမဲ့ဘကိုးတိုင်းဝန်ကြီးချုပ်ကအခုချိန်ထိမစစ်ဆေးသေးဘူးတဲ့ဒါကိုကြည့်မယ်ဆိုရင်တော့ဘကိုးတိုင်းဝန်ကြီးချုပ်လှုပ်လှုပ်မှုအားနည်းနေတာထင်ရှားပါတယ်တဲ့ဆိုတော့ဦးအောင်သူကြီးဒီဘက်ခုနကတော့ဆွန်တွေးထားတဲ့သောတာရှင်နှစ်ယောက်နေနဲ့ရောခုနဒီ message နဲ့ဆွန်တွေးထားတဲ့သောတာရှင်နေနဲ့ကျွန်တော်တို့ကကြည့်ရင်ခုနပြောခဲ့သလိုပဲလူတွေရဲ့မျှော်လင့်ချက်ကတိတ်ကြီးတယ်တချို့ကိစ္စတွေကကြတော့အခုတာဝန်ယူထားတယ်ဟလာဝန်ကြီးချုပ်တွေဒီပြောရရင်ဟိုတုန်းကလူမျိုးလူနဲ့ဝေးတဲ့ဝင်ကျုပ်တွေမဟုတ်ဘူးလို့ကျွန်တော်တယောက်တည်းအနေနဲ့အဲ့လိုနားလေတယ်ဆိုတော့လူတွေကနေတတူကဘာတွေတွေ့ကြုံနေရတယ်ဆိုတော့ကိုတီးတဲ့လူတွေသူတို့ကိုယ်တိုင်ကလူတွေကလူတွေဆိုတော့အဲ့ဒါတွေကိုတီးတဲ့လူတွေဆိုတော့ဒါတွေကိုတချို့ဟာတွေကိုအလွယ်တကူဖြည့်ရှင်းနိုင်လိမ့်မယ်လို့ကျွန်တော်ကအဲ့လိုကျွန်တော်ကိုယ်တိုင်လည်းအဲ့လိုမျှော်လင့်မိတယ်အဲ့ဒါမှားနေတာပေါ့
ဟောဒီလိုခင်ဗျကျွန်တော်မြင်တာကဟိုသူ့လေပတ်နေတဲ့ဟိုစနစ်ရှိပါတယ်အထူးသဖြင့်တော့ဒီအောက်ခြေမှာဆိုလို့ရှိရင်ဒီရက်ကြီးအုပ်ချုပ်ရေးမှုပေါ့နော်ရက်ကွက်နဲ့ဒီကြီးရွာအုပ်ချုပ်ရေးမှုတွေရှိပါတယ်ဆိုတော့အဲ့တော့သူတို့ကိုအစ်စ်ပြန်ပြီးတော့ရွေးချယ်တင်မြှောက်ဖို့ဆိုတော့ပြောရဲဆိုတဲ့အတိုင်းလည်းရှိပါတယ်ဆိုတော့ဒါပေမဲ့ဟိုပြီးခဲ့တဲ့အစိုးရမစင်းခင်မှာဟိုရွေးချယ်တင်မြှောက်မှုတွေလုပ်လိုက်တဲ့အခါကျတော့ဒီဥစ္စာကအခုချိန်ထိတောင်အတီဖြစ်နေပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီမြို့နယ်အဆင့်မှာဆိုလို့ရှိရင်အရင်အစိုးရကလုပ်သွားတာဒီကျွန်တော်တို့ကော်လေးကော်လို့ခေါ်ပါတယ်ကော်မတီလေးခုပေါ့နော်နောက်တစ်ခါကျွန်တော်တို့ရက်ရွာဖွံ့ဖြိုးမှုအထောက်အကူပြုကော်မတီဆိုတာမျိုးတွေရှိတယ်။ဆိုတော့အဲ့ဒါတွေကအရင်တော့သမရအမိန့်နဲ့ဒီ presidential degree ပေါ့နော်။ဒါနဲ့ဖွဲ့သွားတာဆိုတဲ့အခါကျတော့အခုလက်ရှိသမရကဒါကိုဆက်အတည်ပြုမှလားဒီဥစ္စာကိုပယ်ဖျက်မှလားဘယ်လိုအစ်စ်ပုံစံပြန်ဖွဲ့မှလဲပေါ့နော်။စသဖြင့်အောက်ခြေမှလည်းဟိုဒီကိစ္စတွေနဲ့ပတ်သက်လို့ဟိုဘယ်လိုညွှန်ကြားချက်တွေရှိနေမလဲပေါ့နော်ဟိုကျွန်တော်တို့တော့အခုချိန်ထိသေချာမကြသေးဘူးခင်ဗျ
ဟုတ်ကဲ့မခင်လေးဆိုတော့တချို့ကိစ္စတွေကခက်မမြန်ခက်သွက်သွက်ငားနဲ့ဆိုတဲ့ချိန်တက်တန်းဘာမှမရှိဘူးဗျာဖင်လဲကောင်းလို့နဲ့ပြီးသွားမှာဆိုတော့တချို့ကိစ္စတွေကခက်မမြန်ခက်သွက်သွက်နဲ့နေတတူဝလို့အားဆိုင်ပြီးတော့လုပ်ပြီးတော့ပြီးစရာတွေပြီးလိုက်အောင်အကောင့်တွေဖော်စရာရှိတဲ့အကောင့်တွေဖော်အောင်လိုရမယ့်နေရာမှာနည်းနည်းများနှေးနေတယ်လို့မြင်မိသလား
အဲ့တော့အမှန်ကန်မှာပဲနှင်းနေတယ်ပေါ့ဘာလို့ဆိုပြည်သူလူထုเนี่ยတကယ်လို့ဟိုတကယ်ဟိုပေါ့နော်အခြေခံမှာဖြစ်နေတဲ့ပြဿနာတွေကအရင်ကနှိမ့်စင်နဲ့အများများနေတယ်လိုအပ်ချက်တွေကများတယ်ဒါပေမဲ့အပေါ်ကဆောင်ရွက်တဲ့သူတွေကနည်းနည်းလေးအချိန်နေယူနေတယ်အရင်ချိန်ချနေတယ်ဒါကလည်းကျွန်မထင်တယ်ဘဟုရဲ့မူဝါဒမှာတိကျတဲ့မူဝါဒနဲ့ညွှန်ကြားမှုတွေကဟိုတိတ်ပြီးတော့အောက်ခြေတီကိုမစည်းစင်းနိုင်သေးတဲ့အတွက်ဒါဖြစ်တယ်လို့ထင်တယ်ကျွန်မကတော့အဲ့ဒါကိုတိတိကျကျလေးဒီကိစ္စကိုကင်တွယ်ခြင်းနဲ့လို့ထင်တယ်လူတွေကြောင့်မှားတဲ့အမှားကြောင့်မှားတဲ့စနစ်ကြောင့်ဖြစ်နေတဲ့เนาะအမှားတွေကိုပေါ့เนาะဟိုအញ្ញံဆုံးဖြေရှင်းနိုင်အောင်မူဝါဒတွေတိတိမတ်ကျချမှတ်တင်တယ်လို့ထင်တယ်ခုနဟိုမိတ်ဆွေပြောထားတဲ့အတိုင်းပဲပေါ့ဒီပကိုးမှဖြစ်တဲ့ကိစ္စပဲဒီဒီကျမတို့တချို့ပြန်ကြည့်တဲ့အခါမှာဝင်ကြီးချုပ်တွေတိုင်းနဲ့အပြင်နယ်မှာရှိတဲ့ဝင်ကြီးချုပ်တွေပြန်ကြည့်ရင်တော့တကိုရေပေါ့เนาะသူတို့တူးချင်းစီရဲ့အဲဖြက်လက်တကြမှုသူတို့ညှော်မြင်ရှိမှုပေါ်မှာမူတည်ပြီးတော့ကွဲသွားတယ်တချို့ကြတော့လည်းမလုံးမရှုံးမပြုတ်တင်မှာပဲကြီးပြင်းလာတဲ့အတွက်ဒီတိုင်းနဲ့အေးအေးဆေးဆေးနေတယ်တချို့ကြတော့လည်းတကယ်ကျူးကျူးဆဆနဲ့လှုပ်ချင်ကန်ချင်လို့လုံနေရတဲ့အတွက်အဲ့လူတွေကတော့အလုတ်ပို့ပြီးတော့ဖြစ်နေတာကိုတွေ့ရတယ်ဆိုတော့မတူနေဘူးဒါမတူနေတာကြီးပြင်းရတယ်ကျွန်မထင်တယ်ဒီတော်သူ့အဆင်းကနေပြီးတော့မှနော်စီးဆင်းမှုမှာနည်းနည်းဟိုဝါရပိုင်းပဲဖြစ်ဖြစ်လမ်းညွှန်ချက်ပိုင်းမှာပဲဖြစ်ဖြစ်တခုခုလိုအပ်နေသေးတယ်လို့မြင်တယ်နောက်တစ်ခုကျွန်မစိုးရိမ်မှုရလေးတခုရှိအောင်ပြောချင်ပါတယ်ဥပမာအချင်းဒေတာဆိုင်ရာတွေမှာဒီနယ်နဲ့တိုင်းတွေမှာသက်ဆိုင်ရာဒေတာမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေပေါ့နော်ကျွန်မတို့အရင်တော့ခရိုနီလို့ပြောတာပေါ့အဲ့ခရိုနီကြီးတွေနဲ့ဆက်ဆံရေး နော်အစိုးရနဲ့ဆက်ဆံရေးမဆက်ဆံလို့လည်းမရဘူးသူတို့နဲ့ဆက်ဆံရမယ်သူတို့ရဲ့ပူးပေါင်းပါဝင်မှုသူတို့ရဲ့ထင်ဝင်မှုကိုအတုံးပြရမယ်ဒါပေမဲ့အဲ့လိုထင်ဝင်မှုအတုံးပြမှုဟာဘူးတစ်ခုအောင်မှာပဲရှိရမယ်ဘိုးဘွားချမှတ်ပေးထားမယ်အဲ့လိုမဟုတ်လို့ရှိရင်အဲ့ဒီဒေတာဆိုင်ရာမှာရှိတဲ့ဒီနယ်တိုင်းအစိုးရတွေကဒီစီးပွားရေးလုပ်ငန်းရှင်ကြီးရဲ့သွားမှုမှုအောက်ကိုရောက်သွားမှာကိုလည်းကျွန်တော်စိုးရိမ်နေတယ
်ဟုတ်ကဲ့
မျိုးတွေလည်းအခုဖြစ်တချို့နေရာတွေမှာဖြစ်နေပြီဆိုတာလည်းမြင်နေအဲ့ဒါလည်းအများဆုံးကင်ကွယ်ပြင်းတယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဆလိုင်းပွေကုန်းဒေါက်တာရှင်တူတဲ့ဆိုနေမဲ့ဒေါက်တာရှင်ဆလိုင်းပွေကုန်းကဲဆလိုင်းဘလူသဘောရပါတယ
်ဟုတ်ကဲ့ကျွန်တော်မနေ့တနေ့ပဲချင်းပီနီယာနဲ့ပြန်လာတယ်ချင်းပီနီယာဆိုရရုံဝလှတ်တော်ရုံဝခေဦးရုံဝသူတို့ကတွေးပြီးတော့မှထားတဲ့နေရာကိုကျွန်တော်လှတ်တော်ဥက္ကဋ္ဌသွားလေရင်းနဲ့အဲ့ဒါနည်းနည်းဟောစူးစမ်းမိကြီးတစ်ခါကြတော့အခုလှတ်တော်ဥက္ကဋ္ဌက NAD ရဲ့ပြည်နယ်ဥက္ကဋ္ဌဖြစ်နေတယ်ဝန်ကြီးချုပ်ကတော့နိုင်ငံရေးတွေ့ဆုံမရှိသေးတော့အဲ့ဒီမှာဗာခင်းချင်းတွေ့ရတဲ့ဆီရင်တော့ထွတ်တော်ရုံကအလေးမှာ now ဥထူရဆွေရရုံကအပေါ်ထမှာအောက်ဆုံးထမှာဖေအုပ်တော့အဲ့ဒီမှာမြေကြီးတဲ့ခါကျတော့ဟောပြီးထုံးစုမဟုတ်ဘူးပြီးနေဝန်ကြီးတချို့နဲ့နောက်ပြီးတော့ထွတ်တော်ဥက္ကဋ္ဌကိုမေးတဲ့ခါကျတော့အခုထွတ်တော်ဥက္ကဋ္ဌကနည်းနည်းပါဝါရှိတယ်ဆိုတော့ဒီချင်းပီနေပြည်သူပြည်သားတွေမျှော်လင့်ချက်ကဘာလဲဆိုတော့ဒီအဂရီလိုက်ဆောင်မှုကိုဒီအစိုးရကတိုက်ဖြတ်ပေးနိုင်မယ်ဆိုပြီးတော့ပြောလင့်နေတယ်။အဲဒီကိစ္စကြတော့ကျွန်တော်အလားအလာကောင်းတယ်လို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့။
အဲ့တော့ပါတီဥက္ကဋ္ဌကိုသူတို့ကယူတီလေးစားကြောက်တဲ့ခါကျတော့ထဲအုပ်ရောအုပ်ချုပ်ရည်ရောဖမ်းဖမ်းကန်ကန်နဲ့အလုပ်လုပ်ပြီးတော့မှအဂရီလိုက်ဆောင်မှုတော့ချင်းပီနေမှာတော့တိုက်ဖြတ်နိုင်မယ်လို့ဒါအလားအလာလေးတော့ကောင်းတယ်လို့အဲ့ဒါတခုလေးတော့ကျွန်တော်ပြောပြဖြစ်ပ
ြ။ဟုတ်ကဲ့ဆလိုင်းကျေးဇူးအများကြီးတင်ပါတယ်။ဘူတထောင်မျိုးကကိုကျော်ဘူတထောင်ဆိုတော့ရန်ကုန်မျိုးပေါ့ခင်ဗျာရန်ကုန်မျိုးကတော့လှူရှားမှုတော်တော်များတဲ့မျိုးပါပဲဒီကာလအတွင်းမှာကိုကျော်ဘာတွေများတွေ့ထားပါသလဲ
ဟုတ်ကဲ့ကျွန်တော်ကဆက်နှစ်ချက်ကိုပြောပြလိုပါတယ်ပထမတစ်ချက်ကတိုင်းဒေသကြီးစိုးရအဖွဲ့ရဲ့လုံငယ်တွေဟာတုံဆိုင်နေလို့ကျွန်တော်မြင်ပါတယ်ဗျာအဲ့ဒါဘာလဲဘာလို့တုံဆိုင်ရလဲဆိုတော့အပေါ်ကဒီတော့အုံဆင်းစုကြီးအဖွဲ့ရဲ့စောင့်နေတဲ့အတွက်ကြောင့်ဒါဒီလိုတုံဆိုင်ရတယ်လို့ကျွန်တော်မှတ်ပါတယ်တန်ဒီပီတာရဲ့စီဝေတူတင်ပူပြအပေါ်နဲ့အောက်နှိမ့်လိုက်ပြီးတော့ဆောင်ရွက်မှာပဲအဲစီဝေလုံငန်းတွေစီမံကိန်းလုံငန်းတွေဟာရှုပ်ကိုရှုပ်မြေလို့ကျွန်တော်မြင်ပါတယ်အဲ့ဒါပထမတစ်ချက်ပါအခုကျွန်တော်ဒုတိယတစ်ချက်ကိုကျွန်တော်ပြောပြရှင်ပါတယ်ဒီခေတ်ရဲ့အစိုးရနောက်ပိုင်းကာလမှာလည်းဘာလုံငန်းမှမလုပ်ခင်ယခုအစိုးရတဲ့လက်ထက်မှာလည်းပဲလုံငန်းလုံးမလို့စဉ်းစားနေတော့မရှိသေးတယ်ဆိုတော့လာအတော်လေးကြာလာတဲ့အခါကျတော့တန်ဒီစီဝေဟာကျက်တက်လာတယ်တုံ့နှိမ့်လာတယ်ဆိုတော့ဒီတိုင်းသာဆက်တော့ရင်ကျွန်တော်တို့တိုင်းပြည်အတွက်သိရှိနေမကောင်းပေါ့ဗျာဒါလေးကို NLD ကောင်းဆောင်ဘက်ကပြပြင်းတင်းတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါပူတော်မျိုးကကိုကျော်ဂျေဇူးအများကြီးတင်ပါတယ် Facebook တော်တာရှင်တူကတော့လုတ်တရင်ရက်တရားမလို့ဘူးတဲ့နိုင်ပိုင်းအတွင်းမှာကိုနိုင်ပိုင်းဆိုတော့သိမြန်လို့နဲ့ထင်ပါရဲ့နော်ပြည်သူလူထုနဲ့ပြည်လဲစေရမယ်ဘယ်သူလောင်းကျစ်ထမ်းမလဲတဲ့ကျွန်တော်တို့မလောင်းရဲပါဘူးခင်ဗျာနောက်ဆွေးနွေးမယ်တော်တာရှင်တူကမိထီလာမျိုးကဦးစိန်မောင်ဖြစ်ပါတယ်ဦးစိန်မောင်မိထီလာမျိုးဘက်မှာဦးစိန်မောင်တို့ရဲ့တိုင်းဘက်မှာအခြေအနေဘယ်လိုရှိပါသလဲခင်ဗျဟု
တ်ကဲ့ခင်ဗျာကျွန်တော်တို့ချောင်းဦးရဘက်တုံးတော့ပြောမယ်ဆိုလို့ရှိပါတယ်ဒီတော့ဆွေးကောင်းနေတာတော့ဒီသအနေမကြည့်တဲ့စိန်ကောင်းမှုပြဿနာတွေတော့မကြည့်တဲ့ဖြစ်ရှိမှုတော့ဆောင်ရွက်ကြပါလေဒီဒီမိုကရေစီစနစ်နဲ့ညီအောင်လူ့ဒဏ္ဍာရီကိုစွရင်းနေနိုင်ရမယ်စိတ်နဲ့ညီအောင်အမျိုးသားပြန်လေရင်ကြစီပေါင်းပြင်းဖြစ်အောင်တရားမှုစုံရင်းနဲ့ပြန်မှုတရားစတာမှုဖြစ်အောင်လုပ်ဖို့လိုရမှာဖြစ်ပါလေ။ဘာသာရှင်တွေကအာရတုံးပြီးချက်ချင်းဖြစ်နေတဲ့သူတွေလုံးလုံးမသာဘူး။ဒါကြောင့်မလို့ရစ်တရားအတွင်းအားလုံးကြောင်းနဲ့ပေါ်အောင်လုပ်နိုင်မှာမဟုတ်ပါဘူး။အခုပြုပြင်းကဲ့သမားဈေးမှာလည်းရက်ရက်ကောင်းပြီးဖြစ်ရဒီဒီတော့ပြင်ရတယ်လို့ပြောနေတယ်ဒီကအမှန
်လေဟုတ်ကဲ့
ဒီချီနီဘုံမှာရှင်ရင်သုံးတာပါဆက်ဆက်ပြီး all inclusive လို့ရမစ္စတာပူဆာပြောက်ကိုပြန်ပြန်ထားပြီးဘာမှမဟုတ်ဘူးဆောက်တဲ့နေနဲ့လက်ရိုက်လာကောင်းဒီလူချာရမှာပါအောင်မြင်မှုရမှာပါလို့ရှင်ရင်လို့ပါတယ်ခင်ဗျာတော့ပါပဲ
မိထီလာမျိုးကဦးစိန်မောင်ဂျေဇူးအများကြီးတင်ပါတယ်ဦးအောင်သူငယ်တလားကြကြောကတော့နေတယ်ပေါ့လေဒါပေမဲ့ဒီတလားကြကြောတွင်းမှာပဲတချို့ဟာတွေကတော့အစအနလေးတွေတော့မြင်ရတယ်လို့ကျွန်တော်အဲ့လိုတော့ကျွန်တော်ကိုယ်တိုင်သဘောရပါတယ်ဆိုတော့ရင်ဆိုင်ရတဲ့အခက်အခဲတွေကဒါကကျွန်တော်ဒီမေးခွန်းကပါလဲဆိုတော့တိတ်မျောလင်းချက်ကြီးမားနေတဲ့လူလူနေနဲ့တချို့ဟာလေးတွေများနားလည်မှုပေးနိုင်မလားဆိုတော့မျောလင်းချက်လေးနဲ့ကျွန်တော်ဒီမေးခွန်းကိုမေးတာပါဒီ
ပြည်ထောင်ဒေသကြီးဝန်ကြီးချုပ်တွေရင်ဆိုင်နေရတဲ့အခက်အခဲတွေကဘလောက်တောင်မှကြီးမားတဲ့အခြေအနေမှာရှိနေပါလဲဦးအောင်သူကြီ
း။အာသူတို့ဟိုကြုံနေရတဲ့အခက်အခဲပေါ့နော်။ဆိုတော့တချို့နေရာတွေမှာလည်းဟိုကြီးမားတယ်လို့ယူဆနိုင်ပါတယ်။ဆိုတော့တချို့နေရာတွေကျတော့လည်းပုံမှန်အတိုင်းပဲဟိုထိမ့်ပြီးတော့ဟိုသွားလို့ရတဲ့အနေအထားမျိုးရှိနိုင်ပါတယ်။အဲ့တော့ကျွန်တော်ပြောတာကဥမာအချင်းကချင်းပြည်နယ်လိုဟာမျိုးပေါ့နော်။ဆိုတော့ဟိုကြောက်တူးတဲ့ကိစ္စမျိုးတွေပါတယ်ဟိုတလောကကျွန်တော်တို့တည်င်းတွေမှာတော်တော်များတွေ့ရပါတယ်ဒါတွေကဟိုမဖြစ်မနေအရေးတကြီးတိုင်တွေ့ရမယ့်ကိစ္စမျိုးပေါ့ရှမ်းပြည်နယ်ဆိုရင်တော့ငင်းညာရေးကိစ္စမျိုးတွေရှိပါလိမ့်မယ်ဥပမာရန်ကုန်မြို့ဆိုရင်တော့သူသဖြင့်တော့အခုဒီမီးပြတ်တာနဲ့မြို့ပြပြဿနာတွေကျွန်တော်တို့ရဲ့ဒီစီးပွားရေးဖွံ့ဖြိုးအောင်ဘယ်လိုလုပ်မလဲဆိုတဲ့ပြဿနာတွေပေါ့နော်ဆိုတော့ဒါမျိုးတွေရှိမယ်လို့တော့ကျွန်တော်ယူဆပါတယ်အဲနောက်တစ်ခါကျတော့ဥပမာအဖြစ်ကျွန်တော်တို့ကရင်ပြည်နယ်မွန်ပြည်နယ်ဆိုလို့ရှိရင်လည်းဒီဒုက္ခသည်တွေအရေးစသဖြင့်ပြည်တွင်းဒုက္ခသည်တွေကိစ္စပေါ့ဆိုတော့ဒါမျိုးတွေကပြောမယ်ဆိုလို့ရှိရင်ကြီးတဲ့ပြဿနာလို့လည်းပြောလို့ရပါတယ်ဆိုတော့တချို့ပြဿနာလည်းအချိန်ယူပြီးတော့ဖြေရှင်းလို့ရနိုင်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျမကင်လေးကရောဒီဝန်ကြီးချုပ်တည်ရင်ဆိုင်ရတဲ့အခက်အခဲဘယ်လောက်ကြီးတယ်လို့မြင်တယ်လဲ
ဟိုအခက်အခဲကတော့ဟိုကြီးမှာပါကြီးမှာဆိုတာကာယကံရှင်တွေကိုယ်တိုင်ရဲ့ဟိုခြံတွဲဖြေရှင်းမှုပေါ့နော်အတွေ့အကြုံအားနည်းမှုကြောင့်လည်းဖြစ်နိုင်တယ်လို့ကျွန်တော်တို့ခေတ်ဆက်ဆက်ကပြည့်ရွှန်းလာတဲ့ဟိုအမိုက်ပုံကြီးပေါ်မှာတက်ထိုင်ရတာဖြစ်တဲ့အတွက်သူတို့အတွက်လည်းတော်တော်မှဖြေရှင်းရတာအရင်ခက်လိမ့်မယ်အဲ့တော့ကျွန်မကတော့ဘယ်နေရာမှမဆိုဒီအခက်အခဲတွေကဆရာရဲ့ဒီအစိုးရအဖွဲ့တရားလုပ်ပြီဆိုတဲ့ဟိုစင်ကုန်မှုတွေရှိမယ်ဆိုတာကိုလည်းသူတို့ချိုးတွေးပြီးသားဖြစ်လိမ့်မယ်အဓိကကတော့ကျွန်တော်တို့ဒီအချိန်မှာသူတို့အနေနဲ့ပပနဲ့နဲ့လှုပ်တဲ့ရင်ဒီသူလူထုနဲ့အခြားသောအင်အားစုတွေကနေပြီးတော့ဝိုင်းဝန်းပြီးတော့ကုညီဆောင်ရွက်မှုကိုပြီးပြီးတော့မြစ်တံကိုရလိမ့်မယ်အထူးသဖြင့်တော့ဒီရန်ကုန်တိုင်းကိစ္စပဲကြည့်မျက်စိမြင်ကိစ္စဘာကြောင့်ပြတ်တယ်ဆိုတာကိုဆက်မြစ်တက်တည်င်းထုတ်ပြန်ချက်တွေမထုတ်ဘူးဒါကြောင့်မို့ဟိုတူတော်တူတော်တွေပြောကြတယ်အဲ့တော့ဒါကြောင့်မို့သက်ဆိုင်ရအစိုးရတွေကပုံမှန်သတင်းထုတ်ပြန်ချက်တွေဒါမျိုးတွေကိုပုံမှန်လုတ်ပေးနေလို့ရှိရင်ကောလာဟလတွေလည်းဒီကွာယုံကြည်မှုနှဲသွားလိမ့်မယ်အခုတော့ကောလာဟလအပေါ်မှာပဲအခြေခံပြီးတော့ပြောနေစုနေရတယ်လို့ဖြစ်တယ်ပေါ့နော်အဲ့တော့နောက်အခြားသောကိစ္စတွေမှာလည်းဒီလိုပါပဲကျွန်တော်တို့တွေးတင်တဲ့လူတွေတော့အရက်ဖက်ဖွဲ့စည်းရေးပညာရှင်တွေနဲ့မပြတ်တွေ့ဆုံညှိနှိုင်းပြီးတော့သူတို့ရဲ့အကြံဉာဏ်ယူတာသူတို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုယူတာမျိုးကိုလှုပ်တင်တယ်။ကျွန်တော်တို့နိုင်ငံမှာဒီအရက်ဖက်အဖွဲ့အစည်းတွေအများကြီးအားကောင်းနေပြီ။ပညာရှင်တွေကလည်းဝိုင်းဝန်းကူညီပေးကြလို့ဒီအစိုးရဝိုင်းဝန်းကူညီပေးကြလို့စောင့်မျှော်နေကြတဲ့သူတွေတော့ဘာလို့ပေးရမလဲဆိုပြီးတော့စဉ်းစားပြီးတော့ပေါ့နော်တက်နိုင်တယ်များလှုပ်ပေးနေတဲ့သူတွေလည်းရှိတယ်။အဲ့လူတွေကိုလည်းမေ့မထားဖို့လိုတယ်။အဲ့တော့ကိုယ်နဲ့လက်နှမ်းမီယာနှိစက်ရာကိုပဲခံဝပြီးတော့တာဝန်ပေးတာနော်အကူညီတောင်းတာမျိုးဆိုရင်တော့ကျွန်တော်တို့အစိုးရတို့ကစိန်ခေါ်မှုကပိုကြီးနေလိမ့်မယ်။အဲ့တော့အားလုံးကိုပါဝင်နိုင်တဲ့เนาะဟိုဒီဒီကဲဟိုအားလုံးဝိုင်းပြီးတော့လုပ်ကြမယ်ဒီပြည်ပင်ပြောင်းလဲရေးအောင်မြင်မှုအတွက်ဆိုတဲ့ဟာမျိုးနဲ့စိတ်ထဲမှာထားပြီးတော့ဒါကိုမိငုံးထဲမှာပဲထည့်ပြောရုံမဟုတ်ပဲလက်တွေ့မှာမူဝါဒဆက်မှတ်တဲ့ဒီကတကယ်တွေ့ပြီးတော့လေးလေးဆက်ဆက်နားထောင်ပြီးတော့လုပ်မယ်ဆိုရင်တော့ဘာပဲပြောပြည်သူလူထုကစိန်ခေါ်မှုတွေတော့ရှိတယ်ဒါပေမဲ့သူတို့မလုပ်နိုင်ဘူးဆိုတာသူတို့ညံ့လို့မဟုတ်ဘူးဒါတွေကြောင့်ဆိုတာမြင်သွားရင်တော့လက်ခံနိုင်နိုင်မယ်ကျွန်မထင်တယ် honeymoon period မှာတော့ပြည်သူလူထုသူတို့ကိုဘာမှမပြောနိုင်ဘူးပြည်သူလူထုတွေကရောကျွန်တော်တို့အခြားသောသူတွေကရောသူရတဲ့ကိုအချိန်ပေးကြမှာပါအဲ့အချိန်ပေးထားတဲ့အတော်အတွင်းမှာအကောင်းဆုံးလုပ်ပြနိုင်ရင်တော့ရှေ့အလားလာကောင်းမယ်အဲ့လိုမလုပ်ပြနိုင်ဘူးဆိုရင်တော့ရှေ့အလားလာအတွက်တန်းကြည့်အတွက်မကောင်းလို့ပဲကျွန်မမြင်ပါတ
ယ်ဟုတ်ကဲ့ Facebook သောတာရှင်တူကရေးပါတယ်သူတို့ကရက်တရာတွင်အလုပ်လုပ်မယ်ကိုတွေကရက်တရာတွင်စောင့်ကြည့်မယ်နိုင်ငံသားတူအနေနဲ့ဘယ်လိုကူညီရမလဲဘာလုပ်ပေးရမလဲကိုတော်ဝန်ကိုတိသူတော်ဝန်သူတိပါလောလောဆယ်အပြစ်မမြင်သေးပါတဲ့မက်ခင်လေးရဲ့မှတ်ချက်နဲ့ဆွေးနွေးချက်နဲ့အတိုင်းငယ်ကန့်ညီလေးလို့ကျွန်တော်ယူဆပါတယ်နောက်တူကလည်းပဲ AIOD တိုင်းဒေတာကြီးအစိုးရအဖွဲ့ပြည်သူနဲ့ပူးပေါင်းမှုအားနည်းတာတွေ့ရပါတယ်ဒါ Facebook ကလာတဲ့ message တွေပါခင်ဗျာရန်ကုန်မြို့ကရှင်နေကြီးဦးကျော်လင်းရဲ့ဆွေးနွေးပွဲအလှည့်ရောက်ပါပြီရှင်နေကြီးဦးကျော်လင်းဘာတွေများတွေ့ထားပါလဲခင်ဗျာဦးကြီးချုပ်တို့ရဲ့စွမ်းဆောင်ချက်
ဟုတ်ဟိုပထမပိုင်းကပြောမယ်ဆိုရင်တော့ဗျာကျွန်တော်တို့စီမံကိန်းကြီးတွေနဲ့ဂုဏ်ဒရာကြီးကိုဖယ်ရှားလိုက်ပြီးတော့ကျွန်တော်တို့အခြေလက်ပိုင်းနေနဲ့ကျေးဇူးတော်ပါရက်ကွက်ပိုင်းနေမှာတိုးတက်အောင်လုပ်မယ်ဆိုတာလည်းကောင်းပါတယ်ခင်ဗျာဟိုအရင်တော့ဓာတ်ပြောင်းအောင်ကြီးဖြစ်နေတာကဖြစ်တယ်ဆိုရင်ဗျာဒီငွေရှိတဲ့လူတွေနဲ့တချို့အာဏာပိုင်တွေကသူတို့သိသိရမှာဖြစ်စီရမှာတို့တရားဥပဒေပဲအဲအားလုံးတို့ဖြစ်ပြတာဒီအရင်တော့ဘော်ဒူဇာကုကြတော့ခတ်ထပ်ပြီးတော့ခလိုနီကသူ့ရဲ့လူကြီးတက်ဖွဲ့တွေနဲ့ကျွန်တော်ဘင်္ဂလားတော်ကအကြောင်းတကြောင်းကိုဖျက်ပလိုက်တဲ့ဥစ္စာမှာသစ္စာရေးစကားတော့မှတို့ရာဇမှုဖြစ်တော့အဖယ်ကမခွင့်ရဘူးဆိုတော့ဒီတရားဥပဒေပဲကြတော့အားနဲ့တဲ့ပြင်30လုသွားတာတွေခဏခဏဆက်ကျင်နဲ့လုနေတာတွေအဲ့ဒီမှုတွေတရားဥပဒေပဲကသူတို့ကိုအားနဲ့လာတော့ကျွန်တော်ပြီးတော့ကောင်းပါဗျာဒီဥပဒေပဲဆရာထိတ်ချုံနဲ့အတွေ့အကြုံတော်တော်လေးရုံတိုင်းမှာဒီလက်ရှိအုပ်ချုပ်တဲ့ဟုတ်ကဲ့အားနဲ့နေရခြင်းနဲ့
ဟုတ်ကဲ့ခင်ဗျာ
ကျွန်တော်တို့မွတ်စလင်ဟိန္ဒူတကယ်ကိုအိန္ဒိယတကြီးပုံပြဖြစ်သွားတော့မှအိုက်ဆက်စီပြောပြီးတော့အင်္ဂလိပ်ကသူတို့ရဲ့ဒီ administration of jurisdiction ကိုခေါ်တာပေါ့တရားစီရင်ကိုထိန်းချုပ်ပြီးတော့အုပ်ချုပ်ရေးအောင်ကိုင်တွယ်နိုင်တဲ့အစီအစဉ်ဒါမှမဟုတ်ကျွန်တော်ပြောချင်တာကခလေးရောစုမှုတွေတအားများနေတဲ့ချက်ကလူတွေကကြီးလန့်စားစားဖြစ်နေတယ်က
ဒိတ်ချင်မဆွေးကြပြလူမယ်ဒိတ်ချင်မလူလူရလူရမီးရမရှိတော့ဘူးအဲ့ဒါဒီကလေးကအရင်တော့ကျွန်တော်လူချင်းချာတော့နာမည်ခံပြီးတော့ပေါင်းနဲ့ထောင်ပေါင်းသားဆိုချီပြီးလှုပ်တဲ့လူတွေကလည်းအခုကအပြင်လောကမှာသူတို့ကအဲ့ဒါလူရလူကင်မှုတော့သူတို့တည်းတရားဒေတာတော့သူတို့အဖမ်းဆီးခါရတဲ့ဒီကလေးလွတ်နေတော့အဲ့ဒါဒီကတော့ကျွန်တော်ထင်ပါတယ်တရားဥပဒေဆိုင်ရာမှာအဲ့ဒီဒီနေ့ကိုကိုတို့ကိုအဲ့ဒီမှာတော့အားနေတယ်ထင်ပါတယ်ကျွန်တော်တော့ပါဘူ
းဟုတ်ကဲ့ပါရှင်နေကြီးဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ်ဦးအောင်သူငယ်မက်ခင်လေးကျွန်တော်တို့အခြေနောက်ထပ်တမနစ်ခွဲနှစ်မိနစ်နီးပါးလောက်ရပါမယ်ဆိုတော့ဥအောင်သူညီအရင်ဆုံးပြောပါနောက်ဆုံးအချုပ်အနေနဲ့အကြံပေးရမယ်ဆိုရင်ဥအောင်သူညီအနေနဲ့ရန်ကုန်တိုင်းအဲ့ဒါရန်ကုန်တိုင်းမဟုတ်ပါဘူးခင်ဗျပြည်နယ်တိုင်းဒေသကြီးအစိုးရအဖွဲ့တွေကိုအကြံတစ်ခုအကောင်းဆုံးပေးရမယ်ဆိုဥအောင်သူညီပါအကြံပေးမလဲ
ကျွန်တော်မြင်ရတော့ကျွန်တော်တို့ decentralization လို့ခေါ်တဲ့ဗဟုချုပ်ကိုင်မှုလျှော့ချပြီးတော့အောက်ခြေပြည်နယ်တိုင်းတွေမှာပိုအာဏာရလာဖို့ဒီလုပ်ပိုင်ခွင့်တွေရှိလာဖို့ဆိုရင်ပေါ့ဒီပြည်နယ်တိုင်းဝန်ကြီးချုပ်တွေကဒီအနှင်းနာတဲ့အာဏာတိုင်းရဲရဲလောက်ပါပို့ပြီးတော့လည်း initiative view လောက်ပါလို့ကျွန်တော်ကတော့အကြံပေးချင်တာခင်ဗ
ျဟုတ်ကဲ့ဦးအောင်သူငယ်တက်ဆိုင်ရာတိုင်းဒေသကြီးဝန်ကြီးချုပ်များကြားသိပါစေခင်ဗျမခင်လေးကရောအကောင်းဆုံးအကြံပေးချင်တယ်အကြံပေးရမယ်ဆိုရင်ဘယ်လိုများအကြံပေးချင်ပါလဲခင်ဗျ
နော်ဦးအောင်သူငယ်ပြီးတဲ့ decentralized လုပ်ဖို့ဆိုတော့ကျွန်မလည်းထပ်တူပါပဲနောက်တစ်ခုကတော့ကျွန်တော်တို့ပြည်သူလူထုနဲ့တကယ်ချမ်းကျင်တဲ့ပညာရှင်တွေရဲ့စကားကိုအစိုးရဘက်ကအသေးချမ်းနားထောင်ပါနားထောင်နေဆိုဟန်ပြနားထောင်တာမဟုတ်ပဲတိတိကျကျနားထောင်ပြီးတော့ one one ဆွေးနွေးပြီးတော့မှနောက် brainstorming လုပ်ပြီးတော့အဖြေရှာတဲ့မျိုးကိုတုံးစီခြင်းနဲ့အခုကကျွန်တော်တို့ကခေါင်းယိုးကျိုးနေတဲ့အတိုင်း top down ပဲဆင်းနေတဲ့အခါကျတော့တချို့ပြဿနာတွေကတကယ်ပညာရှင်တွေရဲ့နော်ဟိုတုံးတက်မှုတွေနဲ့တော်တော်ကွာဟနေရတွေ့ရတဲ့အတွက်ပညာရှင်တွေနားနဲ့တက်ကြမ်းတဲ့လူတွေနဲ့တေချာဆွေးနွေးပြီးရသူတို့ရဲ့အကြံဉာဏ်ကိုရေးရေးရင်းသုံးပါနောက်တစ်ခုကတော့ခုနကကျွန်မလည်းပြောပြီးသွားပြီအစိုးရတည့်ရဖြစ်လာရင်စိန်ခေါ်မှုတွေရှိမယ်ဒါပေမဲ့တက်ပြီးရှိရှိနဲ့လုတ်တင်တာကိုဟိုဖြစ်လာမဲ့အကျိုးဆက်ကိုထည့်မတွက်ဖ ೇನೆ လုတ်တင်တာကိုရေးရေးဝန်းဝန်းကင်မှာဒီချိန်မှာအကဲဆန်းမှုတွေအများကြီးရှိပါလိမ့်မယ်အဲ့အကဲဆန်းမှုကိုကြောက်ပြီးတော့ယွန်းစုံယွန်းစုံနဲ့ယွန်းတော့ဟိုပေါ့နော်နောက်ဟိုတုံ့နှုံဆန်းဆိုင်နဲ့လုပ်နေမယ်ဆိုရင်တော့အကဲဆန်းမှုတွေအားဒီထက်ပိုပြီးတော့များလာမယ်အဲ့ဒါဆိုရင်တော့ဒီမိုကရေစီအစိုးရလို့ခေါ်ဖို့အတွက်တော်တော်ခက်သွားလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအခုနောက်အတိုင်းပါပဲတက်ဆိုင်ရာတိုင်းဒေသကြီးအစိုးရဖွဲ့တာဝန်ရှိသူများကြားသိပါစေတန်ကြီးပုံနဲ့ရောက်ပြီးတော့တစားစီပြက်နေတဲ့တိုင်းပြည်ကိုထူထောင်မှုကိစ္စကတာဝန်ရှိသူတွေအနေနဲ့ထိုးထွင်းကြံစားတဲ့နီလန်းတွေနဲ့24နာရီပြည့်မဟုတ်ရင်တော့မှအချိန်အများစုတစ်ပတ်လုံးတော့လုံးလုံးတင်တယ်လို့ကျွန်တော်ကိုယ်တိုင်အဲ့လိုယူဆပါရခင်ဗျာပင်နေဆွေးနွေးပြတဲ့ဦးအောင်သူညီမက်ခင်လေးတရားပါဝင်ဆွေးနွေးသူများ message ပို့ဆွေးနွေးသူများအထူးသဖြင့်လေးလိုင်းကနားထောင်ကြသူသောတာရှင်အားလုံးဒီဝဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပဲပြန်ဆုံကြတော့ပေါ့ခင်ဗျာ
ကိုကြောကြောတဲ့အစီအစဉ်ပြီးထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ခဲ့တဲ့ဒါရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုနားဆင်ကြရတာပါရှင်ဒီအစီအစဉ်ကိုစနေနေ့အင်္ဂါညတိုင်းမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေတာဖြစ်လို့ပါဝင်ဆွေးနွေးလူသူတွေဆက်သွယ်နိုင်ကြပါတယ်ဗီဒီယိုကနေအခုလွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစအဆုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်10နာရီကနေ17နာရီထိပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုညဘက်အစီအစဉ်အဆုံးသတ်ခင်မှာတရင်အချင်းချုပ်ကိုကိုရနိုင်ကကြီးညာပေးပါအောင်မယ်ရှင်
Hezbollah ဖွဲ့ရဲ့ထိပ်တန်းတပ်မကြီးတူဦး Damascus မြို့လေးစိမ်းနားမှာတည်ဆုံသွားတာဟာ Islamic အစွန်းရောက်တဲ့လက်ချက်ဖြစ်တယ်လို့ Lebanon စစ်သွေးကြောအဖွဲ့ Hezbollah အဖွဲ့ကပြောလိုက်ပါတယ်။ Hezbollah တပ်မကြီး Mustafa Bedreddin တည်ဆုံရတဲ့ပောက်ကွဲမှုဟာဒီဒေသတွင်းမှာရှိတဲ့ Takfiri Sunni အစွန်းရောက်အဖွဲ့တွေရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ဖြစ်တယ်လို့သူတို့ရဲ့စုံစမ်းစစ်ဆေးမှုတွေကဖော်ပြနေတယ်ဆိုပြီးတော့ Hezbollah အဖွဲ့ကစနေနေ့မှာပြောလိုက်ပါတယ်။ Syria နိုင်ငံမှာ IS စစ်သွေးကြောတွေထိန်းချုပ်ထားတဲ့နယ်မြေတွေထဲကိုပြည်ပကတိုက်ခိုက်ရေးသမားတွေဝင်ထွက်သွားလာလို့ရနေသေးတဲ့ဒီရနေတဲ့နေရာကိုလုံးဝပိတ်ပစ်နိုင်ဖို့ဟာအမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေရဲ့ထိတ်တန့်ဦးစားပေးတောင်းတစ်ခုဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။အမေရိကန်စစ်တပ်ကပထမဆုံးအကြိမ်ဖြစ်တဲ့အမျိုးသမီးတူကိုတိုက်ခိုက်ရေးတပ်မတူအဖြစ်ခန့်အပ်လိုက်ပါတယ်။လေတဲ့ဗိုလ်ချုပ်ကြီး Lori Robinson ဟာအမေရိကန်စစ်တပ်ရဲ့မြောက်ပိုင်းစစ်ဌာနချုပ်တပ်မဖြစ်တဲ့တောက်ချာနေကရာထူးလွှဲပြောင်းလက်ခံယူခဲ့ပါတယ်။မြောက်ကိုရီးယားကစီးရေးတင်နန်းပေးသူ30ဟာကွန်ဂိုစစ်တပ်နဲ့ရဲရရှိတွေကိုစစ်တင်နန်းတွေအတွင်းပစ္စတိုတနက်တွေထောက်ပံ့ပေးခဲ့တာဟာကုလသမဂ္ဂရဲ့ရည်ရွယ်တန်ခတ်မှုတွေကိုချိုးပေါက်ကောင်ချိုးဖောက်နိုင်ပွဲရှိတယ်လို့ကုလသမဂ္ဂအစိုးရခန်းစာတရက်မှာဖော်ပြလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကရဲလက်ကျင်းအကြောင်းတစ်ခုမှာအသေးခံကားဘုံးခွဲတိုက်ခိုက်မှုကြောင့်ရဲရရှိ3ယောက်သေဆုံးပြီးတော့12ယောက်ဒဏ်ရာရသွားခဲ့ပါတယ်။ဘိုင်မြူနစ်နီးပြဖြစ်လာမဲ့ကာလိုအန်ချီလော့တီက2013ခုနှစ်မှာမန်ယူနီးပြကြီးဖာဂူဆန်ကသူ့ကိုပဲရစ်မှာထမင်းစားဖိတ်ပြီးတော့မန်ယူနီးပြဖြစ်တဲ့သူ့နေရာမှာဆက်ခံဖို့ကမ်းလှမ်းခဲ့ပေမဲ့သူ့အနေနဲ့ရီယယ်မက်ဒရစ်နီးပြလို့ဖို့လက်ခံထားပြီးဖြစ်တာကြောင့်လက်မခံဘဲညှင်းပယ်ခဲ့တယ်လို့အန်ချီလော့တီကပြောလိုက်ပါတယ်ခင်ဗျာ
စနေနေ့ညနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကြေညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Russia Smith ဖြစ်ပါတယ်။ VOA American တန်ရက်တနင်္ဂနွေနေ့မနက်ဖက်အစည်းအဝေးတွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.